Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်ဇန်နဝါရီလ16ရက်အင်္ဂါနေ့ညပိုင်း 9:20 NIT အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 1925-30 နဲ့လိုင်းလမီတာ 190 ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောကအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
မင်္ဂလာညချမ်းပါရှင်ကျွန်မတင်ကြီးထိုက်ပါမြန်မာနိုင်ငံကိုလွတ်လပ်ခွင့်အပြည့်အဝမရှိတဲ့တစ်စိတ်တစ်ပိုင်းလွတ်လပ်နိုင်ငံအဖြစ် Freedom House ရဲ့အစင်းခန်းစာတစ်ကဖော်ပြလိုက်ပါတယ်။ဂျပန်နိုင်ငံမှာတော့ဒီကနေ့ဒုံးကျည်အန်ဒီရဲ့မှားယွင်းသတိပေးချက်ထွက်ပေါ်ခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြေညာပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံရဲ့လွတ်လပ်ခွင့်ခြေနေဟာတစ်စိတ်တစ်ပိုင်းသာလွတ်လပ်ခွင့်ရှိနေကြောင်းနိုင်ငံတကာလွတ်လပ်ခွင့်အစင်တန်းကိုစောင့်နေနေတဲ့ Freedom House အဖွဲ့ရဲ့အစင်းခန်းစာတင်မှာကတော့
အထူးဖြစ်ရခိုင်ပြည်နယ်မှာဖြစ်နေတဲ့အကြမ်းဖက်မှုနဲ့ကျွန်တော်ဖိနှိပ်မှုဆိုတဲ့ကောင်းစဉ်အောက်မှာကျွန်တော်တို့နိုင်ငံကကမ္ဘာလယ်မှာအခုချိန်ထိ
မြန်မာချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာကိုအောင်မျိုးမင်းပြောတော်တာပါအပြည့်စုံတော့မကြခင်ကြားကြမှာပါဒါအပြင်ကမ္ဘာတဝန်းလုံးလွတ်လပ်မှုအခြေအနေဟာ12နှစ်မြောက်ဆက်တိုက်ကြာဆင်းလာတဲ့ဆိုရယ် Freedom House ရဲ့အစည်းအခမ်းအစားအသိစိတ်နဲ့မြန်မာဘင်္ဂလားဒေ့ရှ်ဂျာတုတ်ကတဲ့လက်ခံရေးလက်မှတ်လေးရေးထိုးလိုက်တဲ့သတင်းနဲ့အတူဝန်ကြီးအပြောင်းလဲသတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ရုံမှာတော့အမေရိကန်နိုင်ငံရင်းနဲ့တရားလေးလိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါအခုတော့ဒီကနေ့ညဖက်ထိတ်တဲ့ရောက်သတင်းတွေကိုမှတင်ပြထိုက်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
မြန်မာနိုင်ငံဟာအပြည့်အဝလွတ်လပ်မှုမရှိတဲ့တစ်စိတ်တစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံအဖြစ်ကမ္ဘာတဝန်းလွတ်လပ်မှုဆိုင်ရာ2018ခုနှစ်အစည်းအခမ်းအစာမှာဖော်ပြလိုက်ပါတယ်။နိုင်ငံပေါင်း195နိုင်ငံအတွင်းပြီးခဲ့တဲ့2018ခုနှစ်ကအချက်လက်တွေကိုလေ့လာခဲ့တဲ့လွတ်လပ်တဲ့အဖွဲ့အစည်း Freedom House ရဲ့အစည်းအခမ်းအစာတက်မှာတော့နိုင်ငံ88ခုကိုလွတ်လပ်မှုရှိတဲ့နိုင်ငံတွေအဖြစ်ဖော်ပြထားပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း58နိုင်ငံကတော့တစ်စိတ်တစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ပြီးနိုင်ငံပေါင်း49နိုင်ငံကိုတော့လုံးဝလွတ်လပ်မှုမရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားပါတယ်။တစ်စိတ်တစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံအဖြစ်သတ်မှတ်ခံရတဲ့မြန်မာနိုင်ငံမှာတော့တွေးရှိချက်တွေကရောထွေးနေတယ်လို့ကြွန့်ကျင်သူတွေကပြောပါတယ်။ဆေးဥချုပ်ရေးကနေဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းလာနေတဲ့မြန်မာနိုင်ငံမှာဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာတွေအစုလိုက်အပြုံလိုက်ထွက်ပြေးရမှုနဲ့အတူလူသားချင်းစာနာထောက်ထားမှုဆန်ရပြဿနာတွေကကြီးထွားလာနေတယ်လို့ထောက်ပြထားတာပါ။နိုင်ငံရေးအခွင့်အရေးပြည်သူလွတ်လပ်ခွင့်တို့မှာလွတ်လပ်မှုမရှိဆုံးကိုအဆင့်9တတ်မှတ်ထားတာမှာမြန်မာကိုအဆင့်5ပေးထားပါတယ်။အင်တာနက်နဲ့သတင်းလွတ်လပ်မှုမရှိတဲ့နိုင်ငံအဖြစ်သတ်မှတ်ခံရတဲ့မြန်မာနိုင်ငံအနေနဲ့လွတ်လပ်မှုအရှိဆုံးကိုအမှတ်တရပေးတာမှလည်း30တတ်မှတ်ပဲရပါတယ်။ကမ္ဘာတဝန်းမှာတော့မီဒီယာလွတ်လပ်ခွင့်ရွေးကောက်ပွဲတွေတမာတမတ်ရှိမှုစတဲ့ဒီမိုကရေစီစံနှုန်းစင်တာတွေက12နှစ်ဇက်တိုက်ကြာဆင်းလာနေတယ်လို့လဲ Freedom House ရဲ့အစင်ခန်းစာတစ်ကဖော်ပြထားပါတယ်ရှင်
။မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေရတဲ့ရိုဟင်ဂျာမွတ်စလင်တွေဌာနေပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအပြည့်အသက်သဘောတူညီချက်တွေရသွားကြပါပြီ။နောက်သတင်းပတ်မှာဌာနေပြန်ပို့ရေးလုပ်ငန်းစဉ်တွေစတင်မှာဖြစ်ပြီးနောက်နှစ်နှစ်အတွင်းမှာဒီလုပ်ငန်းစဉ်တွေကိုအပြီးတက်နိုင်ဖို့ရည်မှန်းထားကြောင်းဘင်္ဂလားဒေ့ရှ်ဘက်ကဒီနေ့ကြေညာချက်ထုတ်ပြောလိုက်ပါတယ်။ဒီသဘောတူညီချက်အရဘင်္ဂလားဒေ့ရှ်ဘက်ကတဆင့်ကန်စခန်း5ခုတည်ထောင်ရမှာဖြစ်ပြီးအဲဒီကနေမှတဆင့်မြန်မာနိုင်ငံရခိုင်ပြည်နယ်တက်ကဒုက္ခသည်တွေကိုပြန်လည်လက်ခံမဲ့ဒေတာနှစ်ခုကိုလွှဲပြောင်းပေးရမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လနောက်ပိုင်းရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ထပ်ပြီးရောက်ရှိနေတယ်လို့ကုလသမဂ္ဂကထုတ်ပြောထားခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার လက်နက်အစီအစဉ်ဆွန့်လွှတ်လာတဲ့အချိန်ဖိအားပေးရေးအာရုံထားဆွေးနွေးကြဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့ကကမကထာလုပ်ပြီးဒီကနေ့ဘန်ကူးဗားမြို့မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။တောင်ကိုရီးယားနိုင်ငံအပါအဝင်နိုင်ငံပေါင်း20လောက်ကအစိုးရအရာရှိတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ကနေဒါနိုင်ငံခြားရေးဝန်ကြီး Chrystia Freeland တို့ကဖိတ်ခေါ်ထားပြီးအရေးယူပိတ်ဆို့မှုတွေပိုထိရအောင်ဘလို့ဝိုင်းလုံးမှာလဲဆိုတာနဲ့မြောက်ကိုရီးယားအနေနဲ့ကုလသမဂ္ဂကချမှတ်ထားတာတွေကိုရှောင်လွှဲတာတွေမလုပ်နိုင်အောင်အတွက်ဆွေးနွေးကြမှာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမူဝါဒဆိုင်ရာစီမံရေးဌာနရဲ့ညွှန်ကြားရေးမှူး Brian Hook ကတော့အခုလိုခေါင်းဆောင်တွေတွေ့ဆုံစည်းဝေးကြတာကဒီအခြေအနေကိုဖြေရှင်းနိုင်ဖို့တန်တမာရေးလမ်းကြောင်းတွေရှိနေသေးတယ်ဆိုတာကိုပြဖို့ဖြစ်တယ်လို့ပြောလိုက်ချိန်မှာနောက်အရာရှိတယောက်ကလည်းစီရင်လမ်းကြောင်းကိုဒီပွဲမှာဆွေးနွေးဖို့မရှိဘူးလို့ထုတ်ပြောခဲ့ပါတယ်။မြောက်ကိုရီးယားအရှေ့နဲ့ပတ်သက်လို့အရေးကြီးနေတဲ့အချိန်အခါမျိုးမှာအမေရိကန်နဲ့ကနေဒါနိုင်ငံတွေကအခုလိုအစည်းအဝေးဥဆောင်ကျင်းပတဲ့အပေါ်တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကကျေးဇူးတင်ကြောင်းပြောကြားပါတယ်။ นิวเคลียร์เนี่ยเป็นดงจีสันตมุริมลูกผู้กุลาตมกากาตามเนี่ยทารากูมียากุริยากาอาคันบีสันตมุริสลงนี่นะบ้างปีเกเรโนเวมบาลาเดมามียากุริยากาได้เช่นเพื่อดงจีสันตเป็นลูกเคราจังเต็มมามุริตุลาเกดลูอเมริกันตมนาโดเนทรันเนี่ยมียากุริยาข่าวสังกินจงอุนจ้าสกลูนี่เนี่ยเปลี่ยนแปลงได้แค่เพียงสุดาดีสิเกปีเดียวเดียวนี้เสียเวจิมบับวุพิลาเกลาบาเช่น
จะพานายมาโรดีเนอิงกันเนี่ยมั้ยนิวเคลียร์ยังดงจีแต่แค่มูอันเดียมาอยู่ในทวีปเจ้าทบกันไปเลยนิวเคลียร์ประกาศดงจีเนี่ยจะต้องมีท่าสีบาลเลยนี่เอาดราม่าหมดเลยสองดวงกูวิ่งไปคุลงจ้าบาลูรู้เรื่องกูไต่ต้นในทวีปเจ้ากูอันนี้ไปNHKยุติการออนไลน์บอกมาอย่ามือไปฟงเลยกับบาไปปูเกล้าเช่นไปเลยแต่ว่าแม่เราไม่เนี่ยไปถึงมาเว้ยมาอยู่ในทวีปเจ้าพิจารณาNHKก็ทบยันไปปูเกล้าไปเลยนิวเคลียร์ยังนิวเคลียร์เนี่ยเป็นที่เดียวดง America Binozi Hawaii Pinamale, a lot of Mayan the Dibija Boboke Bino, Japan to Mabe, Dini Chabama, Mayan the Dibija Tap or Takera Pibare, Hawaii Pinaroma, Pinamarongaro, Tawan Shidiba, Mayan the Dibija Tichang, Nayuacho, Jama Machina, Kemaro, Dida Gandija, Gije, a Tatalan, Tikaravare.
ဒီရေမရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုညာဝိုင်း9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ19ကီလိုဟတ်စ်15.5လင်းအားတုံညာလိုင်းဒိုမီတာ25ကီလိုဟတ်စ်11.8ခွန်တုံညာလိုင်းဒိုမီတာ30နှစ်ကီလိုဟတ်စ်ပိုတုံတုံကနေပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်စ်15ခွန်အားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOE မြန်မာပိုင်း season ရဲ့ အင်္ဂါနေ့ ညပိုင်း မြန်မာနဲ့ နိုင်ငံတကာ သတင်းတွေကို နားဆင်နေရတာ ဖြစ်ပါတယ် American ပြည်တော်စုရဲ့ လူဝင်မှုကြီးကြပ်ရေး ပြုပြင်ပြောင်းလဲရေးနဲ့ ပတ်သက်ပြီး ပြီးခဲ့တဲ့ သတင်းဘက်က အချက်လွတ်တော် အမှတ်တင်တဲ့ ဆွေးနွေးမှုမှာ သမရကက ရင်းရင်းသီးသီး မှတ်ချက်ပေး ပြောဆိုခဲ့တယ် ဆိုတာနဲ့ ပတ်သက်လို့ ပြောကြဆိုကြတဲ့ လွတ်တော် အမှတ်တင်တဲ့ တခြား ပုဂ္ဂိုလ်တွေကို သမရ Donald Trump က ဆက်ပြီးတော့ စန့်ကျင်ပြောဆိုနေပါတယ် American ပြည်တော်စုကို ကလေးဘဝမှာ တရားမဝင်ရောက်ရှိလာသူတွေကို အကာအကွယ်ပေးထားတဲ့ ဒါကာဆွေးနွေးပွဲမှာပြောဆိုခဲ့တာတွေကိုအထက်လွှတ်တော်အမတ်ဒီကီဒါဘင်ကလုံးဝအလွဲသုံးစားလုပ်ခဲ့တဲ့အယုံအကြည်ရှိပဲသဘောတူညီချက်မရနိုင်မှုဒါဘင်ကဒါကာကိုဖျက်ဆီးပြီးစစ်တပ်ကိုအထိနာစေတယ်လို့သမ္မတကရေးသားခဲ့ပါတယ်အစိုးရအသုံးစိတ်တက်တန်းကုန်မဲ့လာမဲ့တောက်ချာနေညသကောင်းရန်အလွန်အစိုးရလက်ပတ်နိုင်ရေးရန်ပုံငွေနဲ့ပတ်သက်လို့ဒီသတင်းပတ်အရေးပေါ်ဆွေးနွေးပွဲနဲ့ပြီး Imperial Oval Office မှာ ပြုလုပ်တဲ့ ဆွေးနွေး ပွဲမှာ တမရ ထရန့် က Haiti El Salvador နဲ့ Africa က ပြောင်းရွှေ့ ဝင်ရောက် လာသူတွေ ကို မြစ်ပတ် ဆုတ်ပြတ် နေတဲ့ တိုင်းပြည်တွေ က လာကြသူတွေ အဖြစ် ညွှန် ပြောဆို ခဲ့တယ် ဆိုပြီး သတင်းတွေ က ဖော်ပြကြတာ ဖြစ်ပါတယ်
သာသမီ 3 ယောက် ကို မြစ်ပတ် နန်ဆော် နေတဲ့ အခြေအနေ မျိုး နဲ့ အင်တဲ မှာ ဖိတ်လောင် ထားတဲ့ ဇနီး ခံဘိုးနှူး ကို မနေ့ တနင်္လာ နေ့ က ဖမ်းဆီး လိုက် ကြောင်း California ပြည်နယ် အာဏာပိုင် တွေ က ပြောလိုက် ပါတယ် David နဲ့ Louis Dupin တို့ ကို နှိမ့်ဆက်ညှဉ်းပန်းမှုကလင်းငယ်တွေကိုအန်ဒီယာတင့်စင်မှုဆိုင်ရာဆွဲချက်တွေနဲ့ရဲကစုံစမ်းစစ်ဆေးနေပြီးဒေါ်လာ900အမားနဲ့ဒေါ်လာ900နဲ့အမားခံပေးထားပါတယ်ပိတ်လောင်ထားရတဲ့ကလေးတွေကစက်သုံးနှစ်အရွယ်မင်းကလေးကလွတ်မြောက်လာပြီးလက်ကင်ဖို့တစ်ခုကနေရဲကိုခေါ်ယူခဲ့တဲ့အတွက် Los Angeles အနီးက Paris မြို့က အင်တန်တွင်းက အခြေအနေကိုရဲတွေသိရှိခဲ့ရတာပါ အသက်17နဲ့29နှစ်အကြာအရွယ်ရောက်ပြီးသူတွေပါနေပါတယ်ပိတ်လောင်ခံထားတဲ့အငယ်ဆုံးကလေးက2နှစ်အရွယ်ဖြစ်ပြီးတချို့ကလေးတွေကိုတော့ခြေချင်းခတ်ထားကအိပ်ယာမှာတန်ကျိုးနဲ့ခြေပြီးတော့ခတ်ထားတာလို့ရဲတွေကထုတ်ပြောပါတယ်အင်တဲမှာလည်းမောင်မဲနန်ဆော်နေတယ်လို့ပိတ်လောင်ခံထားသူတွေကလည်းညစ်ပတ်ပီးနေပြီးဆာလောင်ငတ်ပြတ်နေတဲ့ပုံရတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်အဲဒီဇုံတွေကပုဂ္ ြနိုင်ဘူးလို့လည်းရဲတပ်ဖွဲ့ချင်းကြားချက်ထဲမှာဖော်ပြထားပါတယ်ခင်ဗျ
Hong Kong Juma and the town Salikuni at Dren Sanabia Bojigo, Usamune, Pishi Town CMB, Town and Chama Kantade, Democracy, Decha Losha, the Lunga Do Udo, Digini Ingani Ma, Diayoma, Yugan Shau Tavade, Lula Mu, Pishi, Yuka Websi, Dowso Chene, the town Salikuni, Setemalaga, Soya, Tana Jodi, Gwinima, Way of Sinemune, Joshua Wow, Nathan Lone, Alex Chownogo, the town Sacha Kuni, Dren Out Diayo de Kuga, Sanga Pitani, Chama Taraba, now Song.
ချက်ကတော့နောက်တစ်နေ့မှာထွက်လာနိုင်တယ်လို့ပြောဆိုပြီးအပိသက်ဆုံးဖြတ်ချက်မထွက်ဘဲတရားရုံးကိုရန်နာခဲ့ပါတယ်ပြည်တန်ချမှတ်ခံထားရသူ၃ဦးတို့ကတော့အယူခံရှောက်ထားနေစဉ်အတွင်းအာမခံနဲ့လူမြောက်နေကြပါတယ်ရှင်ထင်ရှားတဲ့ကိုစိုးဘူးစတ်နိုင်ငံရေးတမအော်လီဗာအိုင်ဗန်နော့ဗစ်ကဒီနေ့အင်္ဂါနေ့မစ်ထရိုဗီကာမြို့မြောက်ပိုင်းကပါတီရုံးပြင်ပမှာတနက်နဲ့ကြက်ခံခဲ့ရပြီးတဲ sign dwagibare. Party Yonjago Yalare at that Chasa Linea, Oliver Ivan Novico, Tanatamariga, Gabogane, Jacquetalo, yet a poet down Shizuga, Topiaware, Takadama, don't you care a galo, you sare, Gabia the single, let it down Jega Subare, Saviana Gosubuja, Satan in Pianet, Sana, Sunuego, Brasam Yuma, Pianet, Satanam, and Nima, Gulu, Tapiamu, Tapolaraba, Jacamu, Sipiana Maro, Saviaga, Sunuagani, Notalibare. ယောဘသမဂနိုင်ငံခြားရေးမူဝါဒအခြေခံဖက်ဒရီကာမိုကာရီနီကဆာဗီယာသမ္မတအလက်ဇန်းဒါဖူစိတ်နဲ့ကိုဆိုဗိုသမ္မတဟာရှင်တာစီတို့ကိုတယ်လီဖုန်းဆက်သွယ်ပြီးအခုတပ်ဖြတ်မှုကိုရှုတ်ချကြောင်းပြောဆိုခဲ့ပါတယ်ကျူးလွန်သူတွေကိုအာဏာပိုင်တွေဘက်ကဖော်ထုတ်ပြစ်ပေးနိုင်မှုမျှော်လင့်ထားကြောင်းလည်းပြောဆိုခဲ့ပါတယ်ဆာဗီယာသမ္မတဖူစိတ်ကတော့သူ့ရဲ့လုံခြုံရေးကောင်စီရေးပေါ်အစည်း ုဖို့လည်းလေကိုအတိအမှတ်ပြုထားပါတယ်ဒါပေမဲ့ဆာဗီယာဘက်ကတော့ဒါကိုလက်မခံပဲပယ်ချထားပါတယ်ခင်ဗျာ
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမှတင်ကြီးထိုင်တဲ့ကိုရင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ကဘာတဝမ်းလွတ်လပ်မှုအခြေအနေဟာ၁၂နှစ်မြောက်အနေနဲ့ဆက်တိုက်ကြာဆင်းလာတယ်လို့နိုင်ငံတကာလွတ်လပ်မှုအခြေအနေကိုစောင့်ကြည့်နေတဲ့ Freedom House အဖွဲ့ကထုတ်ပြန်တဲ့နေ့စဉ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာနိုင်ငံတွေထက်ကတရုတ်ရုရှားနဲ့မြောက်ကိုရီးယားနိုင်ငံတွေဟာကမ္ဘာတည်ငြိမ်ရေးအတွက်အန္တရာယ်တိုးပြီးရှိလာတဲ့နိုင်ငံတွေအဖြစ်အကဲခတ်တွေကသုံးသပ်ပြောဆိုနေတယ်လို့မြန်မာနိုင်ငံမှာဆိုရင်လည်းလူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုတွေရှိနေတဲ့အချိန်ထဲမှာပဲလက်တင်အမေရိက၊အာဖရိကဒေသတို့မှာတော့လွတ်လပ်မှုဖွံ့ဖြိုးတိုးတက်လာတဲ့အရေးလက္ခဏာတွေကိုတွေ့လာရတယ်လို့ဆိုထားပါတယ်။ VOA သတင်းထောက် Elizabeth ရှာနက်ဖေးပို့ထားတဲ့တင်လောက်ကိုကွန်အောင်ကတင်ပြထားပါတယ်
။2019ခုနှစ်အတွင်းကမ္ဘာနေရာပေါင်းစုံကလူလူရဲ့လွတ်လပ်ခွင့်အခြေအနေနဲ့ဒီမိုကရေစီစံနှုန်းစံသားတွေဟာကျဆင်းလာပြီးပြစ်ပယ်ခံလာရတယ်လို့နိုင်ငံတကာလွတ်လပ်မှုအခြေအနေကိုစောင့်ကြည့်နေတဲ့ Freedom House အဖွဲ့ကထုတ်ပြန်တဲ့နေ့စဉ်အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်။နိုင်ငံတကာမှာဒီမိုကရေစီစနစ်ကိုစံပြခြင်းသုံးနေတဲ့နိုင်ငံဖြစ်ရည်တည်နေတဲ့အမေရိကန်ပြည်ထောင်စုမှာဆိုရင်2016သမ္မတရွေးကောက်ပွဲမှာရုရှားတွေကဂျာဝင်နောက်ရှက်ခဲ့တဲ့ဆိုတဲ့ဖြစ်ရပ်တွေကြောင့်လွတ်လပ်ခွင့်ဟာတိုက်ခိုက်ခံရတဲ့အခြေအနေကိုဆက်ရောက်ခဲ့တယ်လို့ဥရောပကရွေးကောက်ပွဲတွေနဲ့ပတ်သက်လို့ရုရှားဟာသတင်းမှားတွေဖြန့်ဝေပြီးအခြေအနေရှုပ်ထွေးအောင်ဆောင်ရွက်ခဲ့တာဟာလေဒီမိုကရေစီနဲ့ပတ်သက်တဲ့ကမ္ဘာစံနှုန်းစံသားတွေကိုတည်တည်အောင်လှုပ်ဆောင်ခဲ့တဲ့ဖြစ်ရပ်တွေအဖြစ်ရှုမြင်ထားပါတယ်တရုတ်နိုင်ငံမှာဆိုရင်လည်းသမ္မတရှီကျင်းပင်လက်ထက်မှာဖိနှိပ်မှုတွေသတင်းချက်လက်တွေကိုဖျက်တောက်စစ်စစ်တာတွေတိုးလုပ်လာတယ်လို့ပညာရှင်တွေကထောက်ပြနေပါတယ် Freedom House အဖွဲ့ရဲ့ပြောခွင့်ရ Arch Pendington က
For the 12th consecutive year
စနစ်နှစ်မြောက်အနေနဲ့နိုင်ငံကလွတ်လပ်မှုအခြေအနေဟာကျဆင်းလာနေပါတယ်2019ခုနှစ်အတွင်းလွတ်လပ်မှုအခြေအနေတိုးတက်လာတဲ့နိုင်ငံအရေးအတွက်ထက်ကျဆင်းတဲ့နိုင်ငံတွေကပိုများပါတယ်
မြန်မာနိုင်ငံမှာဆိုရင်တော့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေရှိတယ်လို့အမေရိကန်ပါဝင်နိုင်ငံအတော်များများကပြောဆိုထားတာပါဇင်ဘာဘွေမှာဆိုရင်လည်းနှစ်ပေါင်းများစွာသမ္မတတာဝန်ယူထားတဲ့ရောဘတ်မူဂါဘေရာထူးကနေဖယ်ရှားခံပြီးတဲ့နောက်ဇင်ဘာဘွေနိုင်ငံကြီးကန်ဂျမာနဲ့ပတ်သက်လို့သုံးသက်သူတွေကသတိနဲ့အကောင်းမြင်ပြောကြားပါတယ် Freedom House အဖွဲ့ရဲ့ပြောခွင့်ရဘန်ဒင်တန်က
Zimbabwe declined in our scores for
2019ခုနှစ်အတွင်းဇင်ဘာဘွေရဲ့အခြေအနေဟာကျဆင်းလာတယ်လို့ဆိုနိုင်ပါတယ်။ဒီမိုကရေစီနီးလာနဲ့အာဏာရလာတာမဟုတ်တဲ့သမ္မတမူဂါဘီဟာရာထူးကနေဖယ်ရှားခံပြီးတဲ့နောက်လာမယ့်နှစ်တွေအတွင်းပြုပြင်ပြောင်းလဲရေးနဲ့ဒီမိုကရေစီနီးလာတဲ့ကြလွတ်လပ်လပ်နဲ့ရွေးကောက်ပွဲကျင်းပပြီးဖို့ဂရုပီပြောကြားထားတဲ့အတိုင်းပဲဆောင်ရွက်ကြမယ်လို့မျှော်လင့်ပါတယ်။
2018ခုနှစ်မှာသမ္မတရွေးကောက်ပွဲကျင်းပမဲ့မက္ကဆီကိုအပါအဝင်ဗဟိုနဲ့တောင်အမေရိကနိုင်ငံတွေမှာတော့လွတ်လပ်ခွင့်တိုးတက်လာတဲ့လက္ခဏာကိုတွေ့ရတယ်လို့ဆိုပါတယ်
One of the candidates in that election.
သမ္မတရွေးကောက်ပွဲဝင်မဲ့ကုစရေလောင်တဦးဟာအများကြိုက်မျှော်လိုက်ပြီးတော့ပြောဆိုဆွမ်းတက်သူဖြစ်တာကြောင့်သူသာအနိုင်ရမယ်ဆိုရင်တော့မက္ဆီကိုမှာမူဝါဒပိုင်းနဲ့ပတ်သက်ပြီးတော့ပြောင်းလဲတွေရှိလာနိုင်ပါတယ်
။စစ်ပွဲတွေဖြစ်ပွားနေတဲ့အီရန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာအယက်သားအစိုးရအနေနဲ့ဘလောက်ထိလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ရှိမလဲဆိုတာအတွက်အခုနှစ်အတွင်းကျင်းပဖို့ရှိတဲ့သမ္မတရွေးကောက်ပွဲတွေကိုစောင့်ကြည့်သွားမှာဖြစ်တယ်လို့နိုင်ငံရေးကြံကြင်သူတွေကပြောပါတယ်။တရုတ်မြောက်ကိုရီးယားနိုင်ငံတွေနဲ့အမြဲလိုလိုအခြေတင်ဖြစ်နေတဲ့တောင်ကိုရီးယားနဲ့ထိုင်ဝမ်မှာလည်းနိုင်ငံရေးလွတ်လပ်မှုအခြေအနေတိုးတက်လာတာကိုတွေ့ရတယ်လို့နိုင်ငံရေးကိစ္စတွေကပြောဆိုပါရခင်ဗျာ
ကိုအောင်တင်ပြသွားတာပါမြန်မာနိုင်ငံရဲ့လွတ်လပ်ခွင့်အခြေအနေဟာတစ်စိတ်တစ်ပိုင်းသာလွတ်လပ်ခွင့်ရှိကြောင်း Freedom House အဖွဲ့ရဲ့အနည်းစဉ်အစည်းအခမ်းစကားဖော်ပြပါရယ်အထူးသဖြင့်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့အယက်သားအစိုးရကကင်တွယ်ဖြည့်ရှင်းနိုင်စွာမရှိတဲ့အပေါ်မှာထောက်ပြထားတာပါမြန်မာနိုင်ငံရဲ့လွတ်လပ်ခွင့်အစဉ်အတိုင်းနဲ့ပတ်သက်လို့ Freedom House အစည်းအခမ်းစကားအပေါ်မြန်မာအရေးအကဲခတ်သူတွေအမြင်ကိုတော့ကိုရနိုင်ကစူးစီးတင်ပြထားပါရယ
်ဟုတ်ကဲ့ပါကမ္ဘာတဝန်းလွတ်လပ်မှုကိုစောင့်ကြည့်ဖော်ပြတဲ့ Freedom House အဖွဲ့ရဲ့2018ခုနှစ်အစည်းအခမ်းစာထဲမှာတော့မြန်မာနိုင်ငံဟာအပြည့်အဝလွတ်လပ်မှုမရှိဘဲတသိတပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ဆက်ပြီးရှိနေတော့မယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်ကနေဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အယက်သားအစိုးရတက်လာပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့လွတ်လပ်မှုအခြေအနေဟာတိုးတက်မှုရှိတယ်ဆိုပြီး Freedom House ကမနစ်ကထုတ်ပြန်ခဲ့တဲ့အစည်းအဝေးခံစားထဲမှာဖော်ပြခဲ့တာပါ။ဒါပေမဲ့လည်းဒီနေ့မှာတော့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကြောင့်မြန်မာနိုင်ငံဟာလွတ်လပ်မှုအပြည့်အဝရှိတဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့အတွက်ကိုတိကျစေတယ်လို့ Freedom House ကဖော်ပြပါတယ်။2018ခုနှစ်အတွင်းမြန်မာနိုင်ငံအခြေအနေဟာတိုင်းတာမှုအရတိုးတက်မှုတချို့ရှိခဲ့ပေမဲ့လည်းရခိုင်ပြည်ပခနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြည်တွင်းစစ်တွေဆက်လက်ဖြစ်ပွားနေတာကတိုးတက်မှုတွေကိုထိခိုက်စေခဲ့တယ်လို့ညီမြချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းကလည်းအခုလိုပြောပါတယ်
။လူခွေကိုအများဆုံးထိခိုက်နိုင်တဲ့ပြည်တွင်းစစ်နဲ့လက်နက်ကိုင်ပြည်ပခတွေကျွန်တော်ရှိနေတုံးပဲ။အထူးဖြစ်ရခိုင်ပြည်နယ်မှာဖြစ်နေတဲ့အကြမ်းဖက်မှုနဲ့ကျွန်တော်ဖိနှိပ်မှုဆိုတဲ့ကောင်းစင်အောက်မှာကျွန်တော်တို့နိုင်ငံကကမ္ဘာလယ်မှာအခုချိန်ထိထောက်ပြခံနေရတယ်ဖြစ်ပါလို့ဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုနောက်ွယ်မှာကင်တွယ်ဖြည့်ရှင်းမှုဒီအပိုင်းမှာကျွန်တော်လူခွေချိုးဖောက်မှုတွေတော်တော်များဖြစ်တယ်ဆိုရက်ဆွဆွဲတန်နေဖြစ်နေတယ်။အဲ့ဒါကိုကျွန်တော်တို့စုံစမ်းစစ်ဆေးဖို့အတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်တောင်းဆိုမှုတွေပန်ကြားမှုတွေကိုအပြည့်အဝပူးပေါင်းဆောင်ရွက်မှုရှိခြင်းကလည်းလူခွေအခြေအနေကိုကျွန်တော်တို့ဆက်လက်စိုးဝါနေတဲ့အကြောင်းထောက်ပြစရာအချက်တွေဖြစ်နေပါတယ်။
Freedom House ရဲ့အခုနဲ့အစီအစဉ်ခံစားထဲမှာတော့မြန်မာနိုင်ငံကိုသတင်းမီဒီယာနဲ့အင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံအဖြစ်ဆက်ပြီးတော့သတ်မှတ်ထားပါတယ်။မြန်မာသတင်းမီဒီယာကောင်စီဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကလည်း2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာတိုးတက်မှုရှိမလားပဲစိုးရိမ်သွားတယ်လို့ပြောပါတယ်
။ကျွန်တော်မြင်တော့ဟိုမနစ်ကနဲ့ဒီနှစ်နဲ့ဆိုဒီနှစ်ကပိုတော့သတင်းသမားတွေပေါ်မှာဟိုချိန်ချောက်မှုတွေဟိုဥပဒေပိုင်းရာတရားစွဲဆိုတာတော့ဖန်ဆီးတာတော့ချိန်ချောက်မှုတွေလည်းရှိတယ်။နောက်ကရုပ်ပိုင်းဆိုင်ရာရာဟိုချိန်ချောက်မှုတွေလည်းရှိတယ်။ဒီအံပရိပခတွေသတင်းယူတဲ့ကိစ္စတွေမှာရောဒီရခိုင်ရေးလိုဟာတွေမှာရောချိန်ချောက်မှုတွေရှိတယ်။ချွာတန်းအန္တရာယ်ထိတော့စိုးရင်ရတဲ့အန္တရာယ်မျိုးတွေတော့ရှိတာတွေရှိတယ်ပေါ့နော်။နောက်တစ်ခုကတော့ဥပဒေပိုင်းဆိုင်ရာတွေမှာလည်းတိုးတက်မှုအများကြီးလည်းမရှိဘူးနှေးကွေးနေသေးပဲပေါ့နော
်နိုင်ငံရေးလွတ်လပ်ခွင့်လူမှုလွတ်လပ်ခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးမှုစတဲ့အချက်တွေပေါ်မှာအခြေခံပြီးတော့အမှတ်တရပေးတာမှာတော့မြန်မာနိုင်ငံဟာအခုနှစ်မှာ31မှတ်ပဲရပါတယ်နိုင်ငံရေးလွတ်လပ်ခွင့်နဲ့လူမှုလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတစ်ကနေခုနှစ်အထိအဆင့်သတ်မှတ်တာမှာမြန်မာနိုင်ငံကအဆင့်5ရခဲ့ပါတယ်NLD ဆိုရလက်ထက်မှာတိုးတက်ပြောင်းလဲတဲ့ခြေလှမ်းတွေရှိခဲ့ပေမဲ့ပြည်သူလူထုကမျှော်မှန်းထားသလောက်တော့မတိုးတက်ခဲ့ဘူးလို့မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်
။ဖိနှိပ်ချုပ်ချယ်တဲ့ဥပဒေတချို့ကိုနော်ဟိုပယ်ချက်ပြစ်နိုင်တာနောက်ပြီးတော့တိုးတက်မှုတချို့လုံနိုင်တာတွေရှိပေမဲ့လို့အခြေအနေရရကိုခြုံငုံပြီးသုံးသပ်မယ်ဆိုရင်တော့ဒီအစိုးရရောတွတ်တော်ရောစွမ်းဆောင်ရည်အပိုင်းမှာအတော်လေးကိုအားနည်းခဲ့တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။အဓိကတော့နှစ်နှစ်သက်တမ်းအတွင်းမှာအစိုးရနဲ့လွှတ်တော်တွေရဲ့ဆွမ်းဆောင်ကြီးဟာနော်ဟိုမြန်မာပြည်သူလူထုအများစုကအလိမ်ဆုံးမျှော်မှန်းထားတဲ့မျှော်မှန်းချက်တွေကိုဟို post online on နိုင်တဲ့အဖြစ်ကိုမရောက်ခဲ့ဘူးလို့ကျွန်တော်တော့အဲ့လိုမြင်ပါတယ်။အထူးသဖြင့်တော့ဥပမာဒီနိုင်ငံရေးပိုင်းမှာဆိုလို့ရှိရင်ဟဲ့လားဘိုးချုပ်ကန်မှုတွေနောက်ကျိုးနေစနစ်တွေနောက်အဂရိလိုက်စားမှုဒါတွေကိုဟိုဖြစ်ရောက်ပေါ့လေအတိုင်းတွေဖြည့်ရှင်းနိုင်မဲ့
လမ်းစဖို့မရောက်သေးဘူးလို့ကျွန်တော်တော့အဲ့လိုမြင်ပါတယ်
။ပြီးခဲ့တဲ့2018ခုနှစ်အတွင်းနိုင်ငံပေါင်း195နိုင်ငံကလွတ်လပ်မှုတွေကိုလေ့လာတဲ့ Freedom House ရဲ့ဒီအစည်းအဝေးခန်းစာတက်မှာတော့78နိုင်ငံကိုလွတ်လပ်မှုရှိတဲ့နိုင်ငံတွေအဖြစ်ဖော်ပြထားပါတယ်။မြန်မာနိုင်ငံပါဝင်နိုင်ငံပေါင်း58နိုင်ငံကိုတော့ဇေဒီပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ပြီးနိုင်ငံ49နိုင်ငံကိုတော့လုံးဝလွတ်လပ်မှုမရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြသွားတာပါ။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြားဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့ပတ်သက်လို့ဒီကနေ့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြပြီးမြန်မာအစိုးရဘက်ကတရက်ကိုဒုက္ခသည်300လက်ခံဖို့နဲ့ဒီလိုပြန်လည်လက်ခံရင်းအစီအစဉ်ကိုနှစ်နှစ်အတွင်းဆောင်ရွက်ဖို့သဘောတူညီပါတယ်။ဒီအစီအစဉ်ကိုတော့ဒီလ23ရက်နေ့မှာစတင်ဖို့အကြံပြင်အားပြရှိနေကြောင်းလဲနှစ်နိုင်ငံဆွေးနွေးပွဲမှာပါဝင်တဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကထိတ်တန့်အရာရှိကပြောပါရယ်ကိုမိုးစောကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေဟာနေပြည်တော်မှာတင်းလာနေကစတင်ဆွေးနွေးခဲ့ပြီးဒီကနေ့မှာတော့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်သဘောတူညီချက်မှာပါဝင်တဲ့အချက်တွေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးထွန်းကအခုလိုပြောပါတယ
်ကျွန်တော်တို့မနေ့ကတော့ဘင်္ဂလားဒေ့ရှ်နဲ့ဟိုမြန်မာကမှဒီ physical arrangement for the preparation မှာနော်အဲ့ဒါတော့လက်မှတ်ထိုးပါငါမှတ်ထားလိမ့်ကျွန်တော်တို့လောလောဆယ် reception center နှစ်ခုရှိမယ်တောင်ပြိုလက်ဝဲနယ်ကခုရစံတာတစ်ခုဆိုတော့တရက်ကို150နှစ်ခုဆိုရင်300ပေါ့နော်ဆိုတော့တပတ်မှာ5ရက်လက်ခံပါမယ်ဆိုတော့တပတ်ကို1500ပတ်ဝန်းကျင်သူတို့ကတရက်ကိုလူ1500လက်ခံခိုင်းတယ်အဲ့ဒါကတော့ကျွန်တော်တို့ဒီမှာလက်တွေ့ရေပြင်အခြေအနေရဲ့လုပ်နေတဲ့ဥစ္စာတွေနဲ့လာရောညီထွေမရှိလို့တော့ကျွန်တော်တို့လက်ခံနိုင်တာဒါပါဆိုပြီးတော့ပြန်ပြောထားပါတယ်ခင်ဗျ
ပြန်လည်လက်ခံရေးအစီအစဉ်ကိုနှစ်နှစ်အတွင်းပြီးစီအောင်ဆောင်ရွက်ဖို့နဲ့ဆောင်ရွက်စဉ်တိုးတက်လာတဲ့အခြေအနေကိုကြည့်ပြီးမူလတတ်မှတ်တဲ့အချိန်ကိုပြန်လည်သုံးသပ်သွားမယ်လို့လည်းပြောပါတယ်
။ Arbitration ကို time bound manner နဲ့complete ဖြစ်အောင်လုပ်မယ်။ Preferably 2 years ဆိုပြီးတော့အဲ့လိုမျိုးလေးတော့နှစ်ဖက်ဟိုစာထဲမှာတော့ထည့်မှာဒါတော့ Arbitration လုပ်တဲ့အပေါ် progress ကိုကြည့်ပြီးတော့ကျွန်တော်တို့ဒီ time frame ကိုလည်းကျွန်တော်တို့ပြန်ပြီးတော့review လုပ်မယ်ဆိုတာလည်းနှစ်ဖက်တော့နားလည်မှုယူထားပါတယ်ခင်ဗ
ျဒီကနေ့ရရှိတဲ့သဘောတူညီချက်ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကရရှိထားတဲ့သဘောတူညီချက်ကိုအခြေခံပြီးလက်တွေ့ဆောင်ရွက်နိုင်တဲ့အခြေအနေကိုပြန်လည်ဆွေးနွေးလက်မှတ်ရေးထိုးတာဖြစ်ကြောင်းလည်းပြောပါတယ်ဒုက္ခသည်တွေပြန်လည်လက်ခံမဲ့အစီအစဉ်ကိုဦးကျော်မိုးထွန်းကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့က23ရက်နေ့နိုဝင်ဘာတော့သဘောတူညီချက်ရအခု January 23ဆိုရင်စာမှာပေါ့နော်အဲ့လိုစတဲ့အခါမှာလဲကျွန်တော်တို့ဒီဘက်ကပုံစံနေပေးပြီးပြီဖြည့်ဖို့ဖောင်ပုံစံနေပေးပြီးသူကဖောင်နေဖြည့်ပြီးရင်တုံးလိုက်တုံးလိုက်သူတို့ပို့ပေးမယ်အဲပေးပြီးရင်ကျွန်တော်တို့ကဒီဘက်မှာလူဝင်မှုကြီးချက်ရစစ်မယ်စစ်ပြီးရဲ့အပေါ်မူတည်ပြီးတော့သူတို့ဘက်ပြန်ပို့မယ်အဲကျွန်တော်တို့ဘက်က verify လုပ်ပေးတဲ့လူတွေထဲမှာတစ်ရက်ကို150စင်တာတစ်ခုကို reception center တစ်ခုကိုကျွန်တော်တို့လက်ခံသွားမှာပေါ့
ဒုက္ခသည်တွေပြန်လည်နေရာချထားရေးဥဆောင်စီစဉ်နေသူရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးအတွက်ဖွံ့ဖြိုးရေးစီမံကိန်း UEHRD ရဲ့ဒုဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကစစ်စစ်ပြီးဒုက္ခသည်တွေကိုတတ်မှတ်တဲ့ရက်မှာပြန်လည်လက်ခံနိုင်ဖို့အတွက်အစဉ်သစ်ဖြစ်အောင်ဆောင်ရွက်ပြီးဖြစ်ကြောင်းပြောဆိုထားပါတယ်HRW ကနိုင်ငံတကာလူခွင့်ရေးစောင့်ကြည့်အဖွဲ့ကတော့ဒုက္ခသည်တွေပြန်လာမဲ့အချိန်စရာဟာဆောလွန်တာရဲ့နေရက်ဆုံးခွာသွားတဲ့အကြောင်းရင်းကိုမဖြေရှင်းနိုင်သေးတာရဲ့နေရက်ပြန်သူတွေရဲ့လုံခြုံရေးကိုစောင့်ကြည့်နိုင်တဲ့စနစ်အကောင်အထည်မဖော်နိုင်သေးတာရဲ့စတာတွေကြောင့်စိုးရိမ်မှုရှိကြောင်းထုတ်ပြန်ထားပါတယ်စကိုင်းပြည်နယ်အတွင်းမှာ2019ခုနှစ်ဩဂုတ်လကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုကိုလုံခြုံရေးကပ်ဖွဲ့ဝင်တွေကရှင်းလင်းခဲ့တဲ့နောက်မွတ်စလင်ဒုက္ခသည်6သိန်းခွဲလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့ပါတယ်။စကိုင်းပြည်နယ်မြောက်ပိုင်းကအခြေအနေဟာလူမျိုးတုံးတက်ပြတ်တဲ့အခြေအနေဖြစ်တယ်လို့အမေရိကန်အစိုးရကဖော်ပြပြောဆိုနေသလိုကုလသမဂ္ဂကလည်းလူမျိုးပြုတ်ရှင်းလင်းတုတ်တင်တဲ့အခြေအနေရောက်နေတယ်လို့ဆိုနိုင်ကြောင်းပြောဆိုထားပါတယ်။
ကမ္ဘောဇောတရင်ပြဖို့သွားတာပါခုတော့ဝန်ကြီးရာထူးနေရအပြောင်းလဲလုပ်တဲ့တရင်ဆက်ပါမယ်ဆလိုရေးဝန်ကြီးဌာနနဲ့လျှက်စစ်နဲ့စွန့်အင်ဝန်ကြီးဌာနတို့ခုကိုပူရဲတာဝန်ယူထားတဲ့ပြည်ထောင်စုဝန်ကြီးဦးဝင်းခိုင်ကိုလျှက်စစ်နဲ့စွန့်အင်ဝန်ကြီးအဖြစ်ပဲတာဝန်ပေးအပ်လိုက်ပြီးတော့နိုင်ငံတော်သမ္မတကဆလိုရေးဝန်ကြီးဌာနအတွက်ပြည်ထောင်စုဝန်ကြီးနေရာကိုဦးဟန်စောကိုခန့်အပ်ဖို့ဒီကနေ့ပြည်ထောင်စုလွှတ်တော်မှတင်ပြထားပါတယ်တဟားမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတာဝန်ယူပြီးနှစ်နှစ်နီးပါးရှိလာချိန်မှာပြည်ထောင်စုဝန်ကြီးနဲ့ဒေသဆိုင်ရာဝန်ကြီးအပြောင်းလဲတွေဆက်တိုက်လှုပ်လာတာလည်းဖြစ်ပါတယ် တရင်အပြည့်စုံကတော့ VOA မြန်မာပိုင်းတရင်ထောက်မမမြင့်ခိုင်ကတင်ပြထားပါတယ်
။နိုင်ငံတော်သမ္မတကဆောက်လုပ်ရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးအဖြစ်ဦးခန့်စောကိုခန့်အပ်ဖို့ပြည်ထောင်စုလွတ်တော်ကိုဒီကနေ့တင်ပြထားပါတယ်။ဦးခန့်စောကိုဆောက်လုပ်ရေးဝန်ကြီးအဖြစ်ခန့်အပ်မယ့်အပေါ်ကန့်ကွက်လိုတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့သက်ဆိုင်ရာအရေးချင်းတွေနဲ့မပြည့်စုံကြောင်းသက်သေပြပြီးဒီသတင်းပတ်တောက်ကြနေလွတ်တော်အစည်းအဝေးမှာကန့်ကွက်နိုင်တယ်လို့ပြည်တော်စုလွတ်တော်အလဲကြဥက္ကဋ္ဌမန်းဝင်းခိုင်တန်းကဒီကနေ့လွတ်တော်အစည်းအဝေးမှာပြောသွားတာပါ
တတ်မှတ်ထားတဲ့အရေးချင်းများနဲ့မပြည့်စုံကြောင်းသက်သေအထင်ရှားပြ၍ကန့်ကွက်လိုတဲ့လွတ်တော်ကိုယ်စားလှယ်ရှိပါက18ရက်တလ2018ရက်ကြာသာပတင်းနေ့မွန်းလွဲတနားရီ7/3/2023နာရီနောက်ဆုံးထားပြီးပြည်တော်စုလွတ်တော်ယူညွှန်ကြားမှုချုပ်ထံအမည်စင်ပြည်ပုနိုင်ကြောင်းပြည်တော်စုလွတ်တော်ဆိုင်ရာနီးပရိ29နီးပရိကွဲခောက်ခွေးနဲ့ညီကြီးညာပါတယ
်အရင်ကဆောက်လုပ်ရေးဝန်ကြီးဌာနနဲ့လက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနနှစ်ခုကိုပူးတွဲတာဝန်ယူနေတဲ့ပြည်တော်စုဝန်ကြီးဦးဝင်းခိုင်ကတော့လက်စစ်နဲ့စွမ်းအင်ဝန်ကြီးအဖြစ်တာဝန်ပေးလိုက်ကြောင်းဇန်နဝါရီ15ရက်နေ့ကသမရယုံကထုတ်ပြန်ထားပါတယ်အလားတူပဲပြန်ကြားရေးဝန်ကြီးဌာနရဲ့ဒုဝန်ကြီးအဖြစ်ဝါရင်သတင်းစာဆရာဦးအောင်လာထွန်းကိုခန့်အပ်လိုက်ပါတယ်ပြည်ကြတဲ့ရပိုင်းတွင်တိုင်းဒေသကြီးအစိုးရအဖွဲ့တွေကဝင်ကြီးစုစုပေါင်း6ဦးနှုတ်ထွက်ထားတာပါဇန်နဝါရီ9ရက်နေ့က ERI တိုင်းဝင်ကြီးချုပ်မန်းကျော်နီနဲ့စိုက်ပျိုးမွေးမြူရေးတရားစာတမ်းနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝင်ကြီးဦးပါဟိန်းဇန်နဝါရီ10ရက်နေ့ကမကွေးတိုင်းစိုက်ပျိုးမွေးမြူရေးနဲ့ဆယ်မြောင်းဝင်ကြီးဦးစိုးမြင့်နဲ့အလုတ်တမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဦးနေမျိုးကျော်ဇန်နဝါရီ17ရက်နေ့မှာပဲခူးတိုင်းအစိုးရအဖွဲ့တွေကတရားစာတမ်းတက်တော်နဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝင်ကြီးဦးကျော်မင်းစံနဲ့စီပင်သားရရင်းနဲ့လူမှုရေးဝန်ကြီးဦးမောင်မောင်လွင်တို့ကိုသူတို့သဘောဆန္ဒအလျောက်နှုတ်ထွက်ခွင့်ပြုတယ်လို့အစိုးရကကြေညာထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့အစိုးရသက်တမ်းနှစ်နှစ်ရှိလာချိန်မှာပြည်တော်စုဝန်ကြီးတွေအပြောင်းလဲလုပ်တာနဲ့ပတ်သက်လို့နိုင်ငံရေးလှိလာသုံးသပ်သူဦးအောင်သူငင်းကသူ့အမြင်ကိုအခုလိုပြောပါတယ်
။ဟုတ်ကဲ့ဟိုရေပူရအဖြစ်တော့ဗောနော်ဒီကျွန်တော်တို့ရွေးကောက်ပွဲသက်တမ်းရှိပါတယ်။ဆိုတော့အဲ့တော့သက်တမ်းတစ်ဝက်လောက်ဖြစ်လာတဲ့အခါကျတော့ဒီကိုယ့်ရမှာလည်းခြေမပေါ်တဲ့သူတွေရှိတယ်သူမဟုတ်ရင်လည်းစားဆောင်မှုမကောင်းတဲ့သူတွေပေါ့နော်ဆိုတော့ဒါတွေကိုအစားထိုးရတဲ့သဘောရှိပါတယ်ဆိုတော့ကျွန်တော်ထင်တယ် NLD အခုအစိုးရသက်တမ်းကလည်းနှစ်နှစ်ပြည်ကနေပြီဆိုတဲ့အခါကျတော့ဒီလိုကိစ္စမျိုးတွေစဉ်းစားရလို့ထင်ပါတယ်ကျွန်တော်မြင်တာတော့ဒီလိုပဲအစိုးရတစ်ခုဆိုတာသူ teamwork သဘောမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးအဖွဲ့အစည်းတစ်ခုပုံစံမျိုးချင်းကပ်ဖို့လိုပါတယ်ဆိုတော့အဲ့တော့ရင်အစိုးရတော့ကလည်းကျွန်တော်တို့ဆွေးနွေးရောက်ရတာတွေရှိပါတယ်ဟို government as a whole ပေါ့နော်ဆိုတာကအစိုးရကြီးတစ်ခုလုံးရဲ့ move အနေနဲ့ရွေးရှားနိုင်အောင်ဆိုတဲ့ပုံစံမျိုးပေါ့တက်ညီလက်ညီပေါ့ဒီလိုပုံစံမျိုးတွေလိုပါတယ်ဆိုတော့အဲ့တော့အခုအနေထားမှာတော့တချို့ဝန်ကြီးတွေကိုဘာခေါ်မလဲအနာယူခွင့်ပေးတယ်ဟိုပြန်ပြီးတော့အားဖြည့်တယ်ပေါ့နော်ဒါတွေတွေ့ရပါတယ်ဆိုတော့ဒါပေမဲ့ဟိုရှေ့လျှောက်ဘယ်လိုသွားမလဲဆိုတဲ့ဟာကြတော့ကျွန်တော်ထင်တယ်ပို့ပြီးတော့ဟို view ဟာသဘောမျိုးနဲ့ပူပူဆက်မယ်လို့ထင်ပါတယ်ဆိုတော့ဒီ view ဟာသဘောမျိုးနဲ့ဟိုကျွန်တော်တို့ဘာကောင်လဲပြည်ပြောင်းလဲရေးကိုဘယ်လိုတွန်းမလဲဘယ်ကဏ္ဍကိုတွန်းမလဲစီးပွားရေးကိုတွန်းမလားစသဖြင့်ပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေဟိုထည့်သွင်းပြီးတော့ကျွန်တော်တို့သိနိုင်ရင်ပိုကောင်းတယ်လို့ထင်ပါတယ
်အစိုးရအနေနဲ့ဒေသဆိုင်ရာဝင်ကြီးတွေကိုနှုတ်ထွက်ခွင့်ပြုကြောင်းပြည်သူတွေကိုသတင်းထုတ်ပြန်ရမှာအခုထပ်ပိုပြီးပွင့်လင်းညင်တာမှုရှိတဲ့နယ်လို့ဦးအောင်သူငင်းကထောက်ပြပါတယ်
ဆိုတော့အထူးသဖြင့်တော့ဒီကျွန်တော်တို့ပွင့်လင်းညင်တာမှုအရေးကြီးရပေါ့နော်ဆိုတော့ကျွန်တော်တို့အခုမြင်ရတာကတော့ဟိုနှုတ်ထွက်ခွင့်ပြုလိုက်ပြီဆိုတာပဲတွေ့ရတယ်။ဒါအဲ့တော့ဟိုတချို့ကလည်းဘာကောင်လဲစွမ်းဆောင်ရည်မကောင်းလို့ဖြစ်နိုင်တယ်။တချို့လည်းဟိုအကျင့်ပြက်လက်စားမှုပေါ့နော်။ဒါမျိုးလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ဟိုစာမန်ပြည်သူတွေအပိုင်းမှာကျတော့ဒါတွေဟိုဘာမှမသိနိုင်တဲ့ပုံစံမျိုးဖြစ်သွားတယ်ပေါ့
။ NLD ပါတီဥဆောင်တဲ့အစိုးရအဖွဲ့တက်လာပြီးတဲ့နောက်ဝင်ကြီးအပြောင်းလဲတွေနဲ့ဒေသဆိုင်ရာဝင်ကြီးချုပ်နဲ့ဝင်ကြီးတွေအရေးတွက်များများနဲ့နှုတ်ထွက်တာဒါပထမဆုံးအကြိမ်လည်းဖြစ်ပါလိမ့်ရှင်။
မမြင့်မြင့်ခိုင်တဲ့တင်ပေးဖို့သွားရပါရှင်။ VOA American တန်ရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 25 30 နဲ့တို့ကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ16ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ရောကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံရှင်နေခံကိုနားဆင်ကြမှာပါခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထက်ဦးကတင်ပြထားပါတယ်ရှင်
ဒီနောက်မှာဒီလူမဲအများစုနေထိုင်တဲ့နိုင်ငံတွေကိုလူဝေမှုကြီးကြပ်ရေးကိစ္စနဲ့ဆက်ဆက်ပြီးသဗ္ဗတထရန့်ရေးNDP သုံးလုံးပြောဆိုခဲ့တဲ့ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်အမေရိကန်လွှတ်တော်အမတ်တွေအကြားပါတီတွေရဲ့သဘောတူညီချက်နဲ့လူဝေမှုကြီးကြပ်ရေးဥပဒေတရအတည်ပြုနိုင်ရေးဆန်စုနှစ်ချီဂျိုးပန်းမှုတွေပေါ်မှာရှုပ်ထွေးမှုတွေထပ်ပြီးပေါ်ပေါက်လာနေပါတယ်အခြေတည်ငင်းခုန်နေတဲ့လူဝေမှုကြီးကြပ်ရေးဥပဒေကိုဒီမပြုနိုင်မှုဆိုရင်ဒီသတင်းဘက်ကအစိုးရဗန္ဒာရေးသုံးစိတ်ကိုတည်တံ့တိုးဖို့လဲသဘောတူညီချက်မရနိုင်တာကြောင့်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းအားဖြင့်ချက်ဆိုင်တာမျိုးတွေလဲကြုံရနိုင်ပါတယ်။ပြီးခဲ့တဲ့ဘက်ဂျာတာဘေးနေ့ကထဲလွတ်တော်အတွင်းဆွေးနွေးပွဲတွေစားတဲ့အချိန်အမေရိကန်ပြည်ထောင်စုကိုကလေးဘွားတွေကရောက်လာခဲ့တဲ့ထောင်ပေါင်းကြီးတဲ့မတမတ်ရမယ့်လာရောက်သူတွေရဲ့အကြက်တဲကိုဖြည့်ရှင်းနိုင်မယ်ဆိုတဲ့အကောင်းပြင်မျှော်လင့်ချက်တွေရှိခဲ့ကြပါ
တယ်။ DACA
အစီအစဉ်ရအကာအကွယ်ပေးရေးအတည်ပြုဖို့ကိစ္စဟာနေကြာလုံခြုံရေးကိစ္စနဲ့အတူသဘောတူညီချက်ရနိုင်တဲ့နယ်ပယ်အတွင်းမှာရှိနေပါပြီ
။နိုင်ပိုင်းဂျာမာဝဲသမ္မတဒေါ်နယ်ထရန့်ကဟေတီလိုနိုင်ငံမျိုးကလာမဲ့သူတွေကိုလက်မခံဘူးဆိုပြီးရင်းရင်းတည်တည်ပြောဆိုခဲ့တဲ့သတင်းထွက်လာခဲ့တာပေါ့
။
ကျွန်တော်သူပြောတာကိုကြားပါတယ်အတိအကျကိုကြားတာပါတမရကရိုင်းရိုင်းပြပြတုံးသွားတာတခါမကပါဘူ
းတမရရဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးတုံ့ပြန်ချက်တွေမျိုးမျိုးထွက်လာခဲ့ပေမဲ့လည်းတမရထရန့်ကတော့သူ့ဘက်ကချိုးချိုးနေနေပြောခဲ့တာမျိုးရှိပါဘူးဆိုပြီး Twitter လူမှုကွန်ရက်ကနေညင်းပါတယ် Republican Party ဝင်ဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌ Boren ကတော့တမရရဲ့ပြောဆိုချက်ကစိတ်မကောင်းစရာနောက်ထောက်ကူလည်းမဖြစ်တဲ့စကားဆိုပြီးသူစဉ်းစားမိတဲ့အကြောင်းပြောဆိုခဲ့တာပါမှတ်တမ်းမရမရှိဘဲအမေရိကန်ပြည်ထောင်စုကိုကလေးဘွားတွေကရောက်လာသူတွေကိုနေရက်ပြန်မပို့အောင်ကာကွယ်ထားတဲ့ဒါကာခေါ်အစည်းအဝေးကိုပြီးခဲ့တဲ့နှစ်ကလေးကသမ္မတထရန့်ကရက်ဆိုင်မှုအမိန့်ထုတ်ခဲ့ပြီးမတ်လမှာစပြီးတော့ဒါအကျုံးဝင်မာလိမ့်မယ်ပြီးခဲ့တဲ့တစ်ပတ်အတွင်းအမေရိကန်ပြည်ထောင်စုအစိုးရတရားရုံးကဒီအမိန့်ကိုထားမမြောက်အောင်ပိတ်ပင်မိန့်ချမှတ်ခဲ့ပေမဲ့လည်းဥပဒေရေးအရအမြဲတမ်းတည်ပြုနိုင်ဖို့ပြန်လည်ပြင်ဆင်ဖို့လွှတ်တော်ကိုဆက်လက်တွန်းအားပေးနေကြတာပါRepublican တော်တော်များများကလူဝင်မှုကြီးကြပ်ရေးဥပဒေကိုပြင်ဆင်တဲ့အခါမှာနေကြာလုံခြုံရေးကိုပိုပြီးတင်းကျပ်ဖို့ကိစ္စကိုပါတွဲပြီးတော့တင်ကျင်ကြပါလေ
Republicans and Democrats want to solve the DACA
Republican ရော Democrat တွေရော DACA အစီအစဉ်နဲ့ပတ်သက်ပြီးညှိနှိုင်းအဖြေရှာကျင်ကြပါလေဒါပေမဲ့အရင်၅နှစ်ကလုပ်ခဲ့တာမျိုးဘာမှမထူးခြားတဲ့အခြေအနေမဖြစ်ဖို့တော့ကျွန်တော်တို့ကလိုချင်ပါတယ်နေကြာလုံခြုံရေးကိုကျွန်တော်တို့ပိုပြီးလုပ်ရပါလိမ့်မယ်
သမ္မတဒေါ်နယ်ထရန့်ကတော့ပါတီနည်းရဲ့ဂျာသဘောတူညီချက်ရနိုင်ခြေကိုသူ့အနေနဲ့တန်တရားရှိတယ်လို့ပြောဆိုနေပါတယ်။ဒီမိုကရက်တွေကြောင့်ခွင့်အရေးကြီးတစ်ခုကိုလက်လွတ်ရတော့မယ်လို့သူကအပြစ်တင်ပြောဆိုနေတာပါ။လူဝင်မှုကြီးကြပ်ရေးကိစ္စအထားမပြောခဲ့ဘူးဆိုရင်အစိုးရသုံးစိတ်ကိုတတမတိုးဘူးဆိုပြီးဒီမိုကရက်ဒေါ်များများကဒီနှစ်ခုကိုချိန်ထားကြပါ
။ Inching ever closer to the government spending.
ဇန်နဝါရီလ16ရက်နေ့အစိုးရအသုံးစိတ်နောက်ဆုံးသတ်မှတ်ရရောက်ဖို့နီးလာပါပြီ။မဖြေရှင်းရသေးတဲ့ကိစ္စတော်တော်များများကိုကျွန်တော်တို့ဆွေးနွေးရပါတော့မယ
်။ဒါပေမဲ့လည်း Republican ထက်လို့တော့အမတ် Jeff Flake တို့လိုအချို့အမတ်တွေကတော့ပါတီနည်းရဲ့ဂျာမာသဘောတူညီမှုရနိုင်မယ့်အခြေအနေရောက်နေပြီဆိုပြီး ABC ရုပ်သံကိုခုလိုပြောပါတယ
်။ The Democrats are negotiating.
ဒီမိုကရက်တွေဘက်ကလည်းစည်တနာစမ်းသပ်နဲ့အောင်မြင်အောင်ညှိနှိုင်းနေပါတယ်။စိစက်အဖြေရှာဖို့ကျွန်တော်တို့ဆက်လုပ်နေပါတယ်။ဒီတစ်ပတ်ထဲမှာကျွန်တော်တို့သဘောတူညီမှုရတာခင်ဗျားတို့တွေ့ရမယ်လို့ကျွန်တော်ထင်ပါတယ်
။ဒီလိုပြောဆိုချက်တွေဟာသမ္မတဒေါ်နယ်ထရန့်တင်းငွေနေနေက Twitter ကနေရေးသားချက်နဲ့ကွဲလွဲနေပါတယ်။ဒီမိုကရက်တစ်ကိုယ်တိုင်တကယ်တမ်းလူလူလာလာမရှိတဲ့အတွက်တရားမဝင်လာရောက်နေထိုင်သူတွေကိုကာကွယ်ပေးထားတဲ့လူဝင်မှုကြီးကြပ်ရေးဒါကာစီစင်ကတည်ဆုံကောင်းတည်ဆုံသွားပြီဆိုပြီးသမ္မတထရန့်က Twitter ကနေရေးခဲ့တာပါဒီမိုကရက်တွေကအမေရိကန်စစ်တပ်ကိုထောက်ပံ့မှုလိုအပ်နေတဲ့ငွေတွေကိုစစ်တပ်လက်ထဲမရောက်အောင်ဖယ်ရှားဖို့အသေးအံလုပ်နေကြသလိုငင်းကုန်ဆွေးနွေးဖို့ကိုပဲစိတ်အားထက်သန်နေတယ်ဆိုပြီး Twitter လူမှုကွန်ရက်ကလည်းသမ္မတထရန့်က ပြည်သားခဲ့တာဖြစ်ကြောင်းပါခင်ဗျာ
American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူကိုရရန်နိုင်တဲ့အတူကိုသားညုံစီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါခင်ဗျာစနေအင်္ဂါနေ့ညပိုင်းဒါရိုက်လေးလိုင်းစီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ပြည်မှာဒီဒုက္ခသည်လက်ခံရေးကိစ္စနဲ့ပတ်သက်လို့ကျွန်တော်ရဲ့အကြက်တဲတွေအခက်အခဲတွေဒီအကြောင်းမှာပြီးခဲ့တဲ့နှစ်တုန်းကရခိုင်မြောက်ပိုင်းပြည်ပခါရီကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားကြရတဲ့ဒီရိုဂျာဒုက္ခသည်တွေကိုစစ်စစ်လက်ခံရေးအစီအစဉ်တွေဟာအခုဇန်နဝါရီလ23ရက်နေ့မှာစတင်ရမှာဖြစ်ပါတယ်။လက်တလောအဖြစ်တော့ဒုက္ခသည်တွေကိုရိုက်စခန်းတစ်ခုမှနေရာချထားပြီးတော့နောက်ပိုင်းကျရင်တော့သူတို့လောက်ကင်စားတော့ရက်တည်နေအောင်လို့ကြွေးရော်တွေကိုအစီအစဉ်ကြပြန်လည်တိဆောက်ပေးမယ်ဆိုပြီးတော့မြန်မာအစိုးရကကတိပြုထားပါတယ်။ဒါကြောင့်မလို့ဒီဒုက္ခသည်တွေနေရာပြန်လည်ချထားရင်းနဲ့အခက်အခဲတွေကိုအခုဒီ daily life season မှာဆွေးနွေးမှာဖြစ်ပါတယ်။ပအောင်ဆွေးနွေးပေးဖို့အဓိကပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတစ်ဦးကတော့သတင်းစာဆရာဦးစီသူအောင်မြင့်ပါ။နောက်တစ်ဦးကတော့ဒီ ANB ရခိုင်မျိုးသားပါတီကပြည်သူ့တော်ကိုယ်စားလှယ်တူဖြစ်ပါတယ်။ဦးဖေတန်းပါ။ဦးစီသူအောင်မြင့်ကတော့လီလိုင်းပုဂ္ဂိုလ်ရောက်နေပါပြီခင်ဗျာ။ကျွန်တော်ဦးစီသူကိုအရင်ဖိတ်ခေါ်ချင်ပါတယ်။ဦးစီသူကြားပါလားခင်ဗျာ။
ဟုတ်ကဲ့ကြားပါရခင်ဗျာ
ကိုစီတီခုနကကျွန်တော်တို့ပြောသွားသလိုပါပဲဒီဒုက္ခသည်တွေစတင်လက်ခံရေးအစီအစဉ်ကတကယ်တမ်းဆိုရင်တော့ဇန်နဝါရီ23ရက်နေ့စမယ်ဒီကနေ့မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကနှစ်ဖက်ဒီ joint committee တို့စီဝေးထိုင်ပြီးတော့နှစ်နှစ်အတွင်းမှာဒီကိစ္စတွေပြီးတတ်နိုင်အောင်လို့လုပ်မယ်ဆိုလို့ပြောပါရခင်ဗျာအဲ့တော့ကိုစီသူဒီမြင်မိတလောက်သုံးသပ်မိတလောက်ဒီအခုပြန်လည်လက်ခံရေးကိစ္စတွေမှာဘာတွေများအချက်တဲကြုံနေရပါလဲခင်ဗျာ
အဲကျွန်တော်ဟိုအကိုအရင်ပြောပြမယ်ခင်ဗျဟု
တ်ကဲ
့အခုဒီကျွန်တော်ညီမအစိုးရဘက်ကဒီပြန်ပြီးတော့မှဟိုလက်ခံမဲ့အစီအစဉ်ပေါ့လေ
ဟုတ်ကဲ့
အဲ့ဒါဘာလဲဆိုတော့အလကိုသဘောတူညီချက်မှာကတော့ဇန်နဝါရီ23ကစပြီးတော့လက်ခံနိုင်ရမယ်ဆိုတော့ဟိုစပြီးတော့လက်ခံနိုင်မှုအတွက်တော့ဒီဘက်ကနေတော့ပြင်ဆင်နေတာဒီကျွန်တော်တို့တွေ့ရတယ်နောက်ဥပဒေဆရာကြီးလည်းဖော်ပြတော့တွေ့ရတာပေါ့နော်အဲ့တော့အစီအစဉ်ကဘယ်လိုမျိုးလဲဆိုတဲ့အခါကျတော့အဲ့ဒီကဟိုကနေပြီးတော့မှအဲဒီလိုရမယ်ဟိုပြန်ရင်တည်းပေါ့နော်ဒေတာသူတို့ရှင်းနေပါရင်လည်းပို့လာမယ်ဒီဘက်ကိုအဲ့ဒါကတော့ဖုန်းတွေပါလေကတော့ဒီမှာဘက်ကပို့ထားပြီးသားဒါပေမဲ့ဒီနေ့ချိန်ကြီးအဲ့ဒီဒေါက်တာဝင်းမြတ်ကြီးပြောတာကတော့အဲ့ဒီရှင်းနေပြန်ပို့လာတာမရှိသေးဘူးဒါပေမဲ့တစ်ဖက်မှာတော့ကို့ဖာသာကူတော့ဟိုဝင်လာရင်ဟိုအဆင်ပြေအောင်ဆိုပြီးတော့မှစီစဉ်ထားတာတွေကတော့ရှိတယ်အဲ့ဒါကတော့သူတို့လုပ်မဲ့ process ပေါ့နော်အဲ့တော့ဟိုဘက်ကဝင်လာတဲ့လူတွေရှိရင်ဘယ်လိုလက်ခံမလဲဆိုတဲ့ခါကျတော့အဲတောင်မြူနဲ့လဝဲတောင်မြူလဝဲနဲ့အဲ့ဒီခူရမှာຍາຍີໂອບາເລຍາຍີສະຄັນນີ້ກໍອ່າມາຄະນະລິຊິມແອທີ່ເຈີມາເນຍທີ່ມາຕົງເຈີມາຊິດປີດໍມາອະຄຸຕຊາຍີນີ້ມາຖືກຢູ່ໃນເກສາຕະຄູບໍອັນນາບາເລສໍສາພູຂົ່ງສະຄັນສໍແລອຸສາວໍທີ່ຊောက်ເລດູວ່າອະຍາພູຂົ່ງສະຄັນຍາຊາແລກາຈາລໍອັນນີ້ມາກາລາຕະຄູຖ້າແມ່ອັນນີ້ມາຊີຊິມແມ່ບາຍາອະຍາພູຂົ່ງສະຄັນມາຖ້າປີດໍມາຕຣຸຍີກໍບໍ່ລົ້ມເລສໍແລຄາຈາລໍດີມောင်ດໍມຍောက်ປາຍມາ7ນິຍາປຽນຊິນຖ້າແລ7ນິຍາມາຖ້າມາບໍນໍပေါ်တော့တောင်ပိုင်းမှာကြတော့ဟိုကြည့်လို့မရသေးဘူးလို့ပြောတယ်။အဲ့တော့အဲ့ဒီလူတွေအဲပြန်လာတဲ့ခါကျတော့သူတို့ယွာနဲ့အနည်းအဆုံဖြစ်မလားသူမဟုတ်ဟိုဝေးမလားတော့မပြောတော့ဘူး။အဲ့ဒီနေရာဒီမှာပြန်ပြီးတော့နေရာချထားမယ်။အဲ့တော့ဘုဖို့စခန်းမှာတော့နည်းနည်းကြာနိုင်တယ်ပေါ့
။ကျွန်တော်နည်းနည်းကိုစစ်စစ်ဖျက်မေးချင်တာကစစ်စစ်ရေးကိစ္စတွေကသူတို့ကလက်ခံမယ်ဆိုတာကဘင်္ဂလားဒေ့ရှ်ကနေပြီးတော့စစ်စစ်ပြီးမှလက်ခံမှာလား။ဒါမှမဟုတ်ဒီလူတွေကိုလာမဲ့လူတွေအကုန်လုံးခေါ်ပြီးတော့စာဖုခေါ်စခန်းကြမှာပဲစစ်စစ်မှာလား။
မဟုတ်ဘူးပထမဦးဆုံးအချက်မှာတောင်ပြိုလဝဲနဲ့ငခုရမှာအရင်ဦးဆုံးစခန်းတစ်ခုရှိတယ်အဲ့ဒီမှာအရင်ဦးဆုံးစီစစ်မှာစီစစ်ပြီးရင်တို့ကိုဒီတိုင်းမဖို့သေးဘူးအဲ့ဒီကတော့ပြောရဲစဖို့ကောင်စခန်းမှာထားမယ်မဖြစ်လို့လဲဆိုတော့အကြောင်းကအများစုကအဲ့ဒီမှာတော်တော်ဥစ္စာရောက်သွားတဲ့အများစုကတော်တော်များများကနေနေမိလောင်သွားပြီးရွာလည်းမရှိတော့ဘူးမရှိတဲ့ခါကျတော့တို့ပြန်လာရင်အချက်ချင်းတို့ရဲ့အဲ့ဒီအဲ့နေအိမ်တွေပါလေတို့ရမှာလည်းမဟုတ်ဘူးအဲ့ဒီခါကျတော့အဲ့ဒီလက်ဖို့ကောင်စခန်းမှာထားပြီးတော့မှသူတို့ကိုအလုံးလုံးခိုင်းမယ်အလုံးလုံးခိုင်းရင်သူတို့ကပတ်ဆံရမယ်အဲ့ရတဲ့ပတ်ဆံနဲ့ခုနကပြောတဲ့စက်တင်ရမှာနေရာချထားပြီးတဲ့နေရာမှာဒီအရာဆောက်လုပ်ရေးလုပ်ငန်းတွေကျွန်တော်မှတ်မြှောက်မှန်းတာပေါ့နော
်အဲ့
လုပ်ငန်းတွေမှာသူတို့ကိုယ်တိုင်အလုံးလုံးရမယ်အလုံးလုံးရပြီးရင်အဲ့ဒီမှာသူတို့ဟိုအလုံးလုံးအားကားနဲ့ပြန်ရတဲ့ဟာနဲ့မှာသူတို့နေရာတွေပိုင်းသူတို့ရအဒီလိုမျိုးစီစဉ်ထားတဲ့သဘောကြီးကျွန်တော်တို့တွေ့ရတယ်အဲ့တော့အခုလောဆယ်သူတို့ကဘယ်တော့လုပ်နေကြလဲဆိုတော့ဒီရက်ပေါ့နော်လက်စနက်ပုံရိပ်လေးလောက်ဆိုရင်တော့ဟိုအလုံး30လောက်သူတို့ပြီးအောင်လုပ်မယ်စဖို့ကောင်စခန်းမှာလူ1000လောက်ဆက်မယ်အဲ့ဒီဥစ္စာကြီးကဘယ်လောက်ကြီးကြီးအောင်သူတို့လုပ်မယ်ဆိုတော့လူ3000လောက်ဆက်တဲ့ဒီအနေအထားကြီးပြီးအောင်တစ်ဖြည်းဖြည်းနဲ့သူတို့လုပ်သွားမယ်အဲ့ဒီမျိုးဟိုဟာရှိတယ်အဲ့တော့ရောက်လာပြီးတဲ့လူတွေကဟိုအများထင်မြင်ထားသလိုပေါ့နော်ဒီဘက်မှာနေအိမ်တွေလည်းမရှိတဲ့ခါကျတော့စစ်စစ်စခန်းတွေကနေပြီးတော့မှနေအိမ်တွေမှာပြန်သွားရမယ်ဒီလိုတော့မရှိဘူးအဲ့ဒါ ဘယ်လိုလုပ်မလဲတော့မသိဘူးပေါ့နော်ကျွန်တော်အစီအမအားတော့ပရမတ်စင်တောင်မြူလဝဲနဲ့ငခုရမှာလက်ခံမယ်စီစစ်မယ်စီစစ်ပြီးတော့မှသူတို့နေရာချပြီးတော့မယ်ဆိုရင်စပုကောင်စခန်းမှာအဲ့မှာထားမယ်အဲ့ဒီမှာတော့လည်းကြာကောင်းကြာနိုင်တယ်ဘာဖြစ်လို့လဲဆိုတော့ဒီစခန်းကနေပြီးတော့မှသူတို့တကယ်နေရာမဲ့ရွာတွေကိုသတ်မှတ်ပေးပြီးတဲ့ခါကျရင်အဲ့ဒီမှာအိမ်ဆောက်လုပ်ရေးလုပ်ငန်းတွေဘာတွေကိုအဲ့ဒီလူတွေကိုယ်တိုင်လုပ်ရလိမ့်မယ
်ဟုတ်ကဲ့
လုပ်ပြီးတော့မှအဲ့ဒီမှာသူတို့နေရာတွေပြန်ရမှာ
အဲ့တော့
ဟိုအခုလောကကျွန်တော်နောက်ဆုံးကြားတဲ့သတင်းအရဆိုရင်တော့ဟိုနှစ်ဖက်ကတော့ဟိုကြည့်တာကတော့ဘယ်လောက်ဒီအဖြစ်အပျက်ကြီးတော့မို့မြန်မာဘက်ကတော့တဲကိုယူ300လောက်တပတ်ကိုဆိုရင်1000လောက်သူကလက်ခံနိုင်မယ်လို့သူကတစ်ဖက်ကပြောတယ်အဲ့ဒီအရေးအတွက်တိုင်းဆိုရင်တော့နှစ်နှစ်ပုံမှသူက3500 6000လောက်သူကရမှာဒါပေမဲ့ဟိုမှာရောက်သွားတာ5 6သိန်းဆိုတဲ့ခါကျတော့ဒါပေမဲ့ဒီဆက်ကလည်းနှစ်လောက်တင်းမှာသူကလည်းပြက်ချင်တယ်ဒါပေမဲ့အဲ့ဒီဥစ္စာကတော့ဖိနန်းနဲ့ကြီးတဲ့ခါကျတော့အဲ့ဒီနည်းနဲ့တော့တစ်ဖက်နဲ့တစ်ဖက်ဟိုလက်ခံနိုင်တဲ့နေသားနဲ့ဟိုဘက်ကပြန်ပို့ကြည့်တဲ့နေသားနဲ့ဆိုတော့စီးရင်မကိုက်သေးဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ခုကူးစစ်သူကိုမေးချင်တာကဟိုဘက်ကပြောနေတဲ့5 သိန်းကျော် 6 သိန်းကျော်ပေါ့နော် 6 သိန်းကျော်ဆိုတော့ကိန်းကနန်းအကုန်လုံးကပြန်ဟိုဘယ်လောက်ထိစီစစ်နိုင်မယ်လို့ထင်လဲဆိုတော့ကအခုကလာတဲ့လူမှန်လည်းများကိုခုနငခုရနဲ့တောင်ပြူလက်ဝဲမှာအရင်ချမယ်ဆိုတော့အဲ့ကြောင့်မှစီစစ်မှာလားအဲ့ကြောင့်မှစီစစ်ပြီးတော့မှဒီနိုင်ငံသားမဟုတ်ဘူးဆိုရင်ဘာတွေပြန်ဖြစ်လာနိုင်လဲ
အဲ့ဒီဥစ္စာကသူကမရှင်းရှိတယ်ပရမတ်ရှင်းကဒီမြန်မာဘက်ကကံလန်းထားမှုမှာတော့ရှောက်လော်တွေကိုသူတို့ကအရင်ဒီဘက်ကိုပြန်ပို့ရမယ်ရှောက်လော်ကိုအရင်စီစစ်မယ်ဒီကျွန်တော်တို့မြန်မာဘက်ကရှောက်လော်မှာဆိုရင်အရင်တော့ရှိသွားတဲ့လူတွေလားအဒီမှာကျွန်တော်တို့နားလည်ကြလို့ဆိုရင်သူတို့အချင်းချင်းကောက်ခံထားတဲ့ရှင်းပြရရှိတယ်အဲ့တော့ဒီရှင်းနေတဲ့လူနာမည်တွေဝင်လာပြီဆိုရင်အဒီလူတွေကတကယ်ပဲရှိခဲ့ကြလားဘာညာဆိုပြီးတော့မှအဲ့မှာပထမတစ်ချက်အနေနဲ့ကတော့အဒီလူတွေကိုလက်ခံနိုင်ပါတယ်ဆိုတော့မှသာဟိုဘက်ကနေလာခွင့်ရမှာဘုံချိုအဲ့ဒီလာခွင့်ရမှာမဟုတ
်ဘူး
ရောက်လာတဲ့ပေးလာတဲ့လာခွင့်ရမှာမဟုတ်မြန်မာဘက်ကစက်ကူကိုရေစီစစ်မယ်အဲ့ဒီလာတဲ့အထောက်ထားတွေကိုရေစီစစ်ပြီးတဲ့ခါကျတော့မှလူတွေကရောက်လာမှာလူတွေရောက်လာပြီဆိုရင်တော့ဒါတော့အများကြီးစစ်ဖို့တော့မရှိတော့ဘူးသူကဘာလို့စစ်မလဲဆိုတော့ဟိုပေရွာကိုသွားမလဲဘယ်ဘက်ကိုပို့ရမလဲဒါတွေကိုသူတို့လုပ်ရမယ်ပြီးအကြမ်းဖက်မှုမှာပါလားမပါလားသူတို့ကြိုက်ပြီးတော့စစ်စီမယ်သူတို့လုပ်မယ်လို့တော့ကျွန်တော်ယူဆတယ
်ဟုတ်ကဲ့ဦးစီစီလေးလိုက်ပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်ဦးဖေတန်းဖိတ်ခေါ်ချင်ပါတယ်ဦးဖေတန်းကတော့ဒီENP ပါတီရဲ့ပြည်သူ့တော်ကိုယ်စားလှယ်တူဖြစ်ပါတယ်ဦးဖေတန်းကြားပါလားခင်ဗျာ
ဟုတ်ကဲ့
အခုအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရနဲ့အခုညှိနှိုင်းပြီးတော့ဒီပြန်ခေါ်ရေးစီစဉ်နေလုပ်နေပြီဦးဖေတန်းတို့ ENP ပါတီဘက်ကတော့ဒါကိုတချို့ဟာတွေသဘောမတူဘူးလို့လည်းကျွန်တော်ကြားပါတယ်ဦးဖေတန်းရဲ့သဘောလည်းသိကြပါတယ်ခင်ဗျာ
ကျွန်တော်တို့ ENP အနေနဲ့ကတော့လေပြည်သူတွေရဲ့စိုးရင်ကြောင်းကြမှုပေါ်မှာကျွန်တော်တို့ကဟိုသူတို့လုံးဝလက်မခံဘူးဆိုတာမဟုတ်ဘူးကျွန်တော်တို့ဒေတာတချို့တွေ့နော်အထူးသဖြင့်ပေါ့နော်ဒီမောင်းတော့ဒေတာတောင်ပိုင်းမှာရှိတဲ့အဲ့ဒီပင်လယ်ကမ်းရှိတဲ့အဲ့နေရာကအကျန်းဖက်သမားတွေအလွယ်တကူဝင်ရောက်နိုင်တယ်အလွယ်တကူထွက်နိုင်တယ်ပြီးတော့ဟိုရေတိတောင်ဖက်ကိုလည်းကူးပြောင်းပြီးတော့ဟိုပြက်နာတွေဖြစ်လာနိုင်တယ်အဲ့ဒီနေရာကပင်လယ်ချင်းလုံရှုံရေးကလည်းအားနေတော့ကျွန်တော်အဲ့ဒီဒေသကိုဒေသခံတွေကမလာသေးရှင်ဘူးငကူကရွာတွေရှိနေမဲ့အဲ့ဒီနေရာဒီမှာပြန်ပြီးတော့အထိုင်မရှိပြီရှင်ဘူးเนาะအဲ့ဒါလေးကိုကျွန်တော်ဘက်ကကြင်ညာချက်ထုတ်ပြီးတော့တင်ကြချင်းဖြစ်ပါတယ
်ဒါ
ကတော့ဒီကိစ္စက
ဟုတ်ကဲ့
ဟိုသူတို့ကိုလက်ခံမဲ့ရှင်နေမျိုးဘယ်လိုလက်ခံမဲ့ဒါဘယ်လိုလုပ်မဲ့ဆိုတာအစိုးရဟိုရှက်ပြတ်မှုအားနည်းပါတယ်ပြင်းပြင်းထန်ထန်ပေါ့အားနည်းတယ်အဲ့ဒီပုံမှာကျော်သားကြီးစိုးရင်တောင်းကြတာလေများတယ်လို့ကျွန်တော်မြင်တယ်ပြီးတော့သူတို့ကဘာလုပ်မှာလဲဟိုလက်ခံမဲ့ပြီးတော့နိုင်ငံသားဆစ်ဆင်းမဲ့ပေါ့နိုင်ငံသားဆစ်ဆင်းတဲ့အခါမှာနိုင်ငံသားမဟုတ်တဲ့လူကိုဘယ်လိုလုပ်မလဲအဲ့ဒါကလည်းတကယ်ကျွန်တော်တို့ဘက်ကသိရှိနေတဲ့ကိစ္စပေါ့နော်နိုင်ငံသားမဟုတ်ဘူးဆိုရင်အဲ့ဒီလိုဘယ်မှာပို့မှာလဲဘယ်မှာထားမှာလဲအဲ့လိုတချေသေးပဲအဲ့ကက်မှာထိုင်းထိုင်းနဲ့ပြုနိုင်ငံသားပြည်နိုင်ငံသားနိုင်ငံသားဖြစ်လာမလားအဲ့လိုမျိုးကျွန်တော်တို့အများကြီးစိုးရိမ်တာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ဘက်ကတကယ်နိုင်ငံသားမဟုတ်တဲ့လူတွေကနိုင်ငံသားမဖြစ်စေချင်ဘူးနိုင်ငံသားဖြစ်ဖြစ်ထိုက်တဲ့လူတွေကိုကျွန်တော်ဖြစ်စေချင်တယ်ပြီးတော့နိုင်ငံသားဖြစ်လာတဲ့ခါမှလည်းသူတို့ကိုလွတ်လွတ်လပ်လပ်နဲ့မြန်မာပြည်တနိုင်ငံလုံးကိုသွားစီရှင်တယ်ပေါ့နော်အဲ့ကျွန်တော်တို့ကတော့သူတို့လုံးဝမလာနဲ့လို့ပြောတာမဟုတ်ဘူးဒါနဲ့တိုင်းရင်းသားနဲ့နိုင်ငံသားမဟုတ်သူတွေရဲ့ကြားမှာဖြစ်ပေါ်နေတဲ့အခွင့်အရေးကတော့တန်းနုံမယ်လို့ကျွန်တော်မယူဆဘူးအဲ့ဒါလည်းမဖြစ်သင့်ဘူးလို့ကျွန်တော်အဲ့လိုပဲခံယူပါတယ်ဟု
တ်ကဲ့ဦးဖေတန်းကျွန်တော်တခုမေးချင်တာကခုနဦးဖေတန်းတို့ပြောတဲ့အထက်မှာဒီပင်လယ်ကမ်းစတားမှာရှိတဲ့ဒေသမှာမူလဒေသတွေမှာသူတို့နေရာပြန်မချထားစေချင်ဘူးဆိုရင်တစ်ဖက်ကသူတို့ကပြောနေတာကလည်းသူတို့ရဲ့လေရီယာတွေသူတို့ရဲ့လုပ်ငန်းခွင်တွေအဲ့ဒီမှာရှိတော့အဲ့နေရာမှာပဲပြန်နေလို့ဆိုတော့ပြောရင်းအရာတွေကျွန်တော်ကြားပါတယ်ခင်ဗျာအဲ့တော့ဦးဖေတန်းတို့အမြင်ကဒီလူတွေကိုဘယ်မှာပြန်ပြီးနေရာချထားခြင်းစေချင်တာလဲ
ဟုတ်ကဲ့ကျွန်တော်တို့ခုနပြောတဲ့ကိစ္စပေါ်နာအဲ့ဒီဒေသမှာတော်တော်ကိုဒေသခံတွေကဒီလူအကျံဖက်သမားတွေပြန်ရောက်လာရင်အဲသူတို့အသက်အိုးရင်ဆွေးစိတ်နော်သူတို့ရဲ့လုံခြုံရေးသူတို့ရဲ့စီးပွားရေးအကုန်လုံးတက်မှာတက်နိုင်တယ်ဆိုတာသူကနားလေတယ်အရင်လဲသူတို့ခံဘူးကြီးဆိုတော့ဒီလူတွေကဘယ်လိုမှစိတ်မချဘူးဒါကြောင့်သူတို့နေရာတွေမှာသူတို့ ဟာလာနေရဆိုပေမဲ့ဒီညီတွေကသူတို့နေတာတော့မှန်တယ်ဒါပေမဲ့ဒီလယ်တွေကလည်းတကယ်တမ်းကျတော့နိုင်ငံသားမှလယ်ပိုင်ခွင့်ရှိတာပါအဲဘာကြောင့်ပြောဒီလိုအချက်တည်းတွေ့လာပြီဆိုရင်တော့အစိုးရကဒီကန်းတစ်ခုရှာပြီးတော့ပေါ့နော်ဟိုဘယ်လိုကောင်းမလဲအကောင်းဆုံးဖြစ်အောင်ဖြေရှင်းဖို့တာဝန်လို့ရှိရယ်နိုင်ငံတော်လုံခြုံရေးဒေသခံတွေလုံခြုံရေးအာနောက်ပြီးတော့နောက်ထပ်အကျန်းဖတ်မှုတွေမဖြစ်ပါဘူးမဖြစ်ပေါ်လာဖို့အတွက်အဲ့ဒီဒေသကိုကျွန်တော်တို့ကအဓိကမျက်ရှင်မပြတ်ဖို့အရေးကြီးပါတယ်အဲ့တော့နိုင်ငံတော်လုံခြုံရေးနဲ့ဒေသခံတွေလုံခြုံရေးအတွက်ကျွန်တော်တို့ဒီဟာကိုထက်ကိုထက်စဉ်းစားရမယ်လို့ကျွန်တော်တို့ကတင်ပြရှင်းဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဥပိတန်လီလိုက်မှာမခန့်နေပြီးအောင်ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ကြပါတယ်သူကတော့မြို့တကြီးကြီးရွာမှာနေခဲ့တဲ့သူပါတယ်ကိုလှထွန်းသူကတော့လက်လောဖြစ်အာကုလာထွန်းလိုင်းမောင်မရှိပါဘူးခင်ဗျအဲ့တော့ကျွန်တော်အဓိကဒီစွနီပွဲဖို့စွနီပွဲမှာပါဝင်လို့ဆိုစွနီသာပိတ်စွနီပွဲမှာပါဝင်လို့ဆိုပြီးတော့ပုံကတူရှိပါတယ်ကုလာထွန်းလိုင်းမောင်ရောက်နေပါပြီကုလာထွန်းကြားပါလားခင်ဗျဟယ်လိုကုလာထွန်းကြားပါလား
ဟုတ်ကဲ့ကြားပါတယ်
အဲကုလာထွန်းခုနကဥဖေတန်းနဲ့ဥစီသူအောင်မြတ်စွနီသားကြီးကြားမိပါပါကုလာထွန်းကလက်တလုံးမှာအမျိုးသကြီးကြေးရွာမှာလည်းနေလို့မရအောင်မျိုးသကြီးကြေးရွာကတော့လုံးဝလူနေတဲ့အနေအထားမျိုးမရှိတော့ဘူးလို့လည်းကြားပါလေအဲ့တော့ကုလာထွန်းတို့ကဘလို့ရက်တီနေကြလဲဘလို့ပြန်လို့လား
ဟုတ်ကဲ့ကျွန်တော်မျိုးသူကြီးမှာဆိုလို့ရှိရင်အင်ချီပေါင်းတောင်းနေရလို့ရှိခဲ့တယ်အဲ့မှာမိရှုရဟာမှာတတောင်နီးပါးပါသွားတာကျန်နေရကတော့တရားတိုက်ရှိခဲ့တယ်အဲ့ဒါကိုဟိုဘက်ကိုပြန်မတော်ပဲနဲ့မျိုးပေါ်အနီးတစ်ဝိုက်မှာနေနေတဲ့လူတွေကအဲတော့နေဖို့လုပ်တယ်ဒါမဲ့ဆူရကဘယ်လိုပြောလဲဆိုတော့မင်းတို့အတွက်ဟိုမှာတိဆောက်နေတယ်အဲ့မှာပဲတော့နေဒီမှာနေလို့မရဘူးဆိုပြီးတော့အဲချန်နေတဲ့အင်တွေကိုရောပြီးတော့အေးရောကအပင်တွေကိုရောဘာမှမရှင်းအောင်သူတို့ကဟိုဘူဒူဇာနဲ့အဓိပ္ပာယ်လိုက်တယ
်ဟုတ်ကဲ့မြို့တကြီးကမောင်းတော်မြို့နဲ့လည်းနီးတယ်ဆိုတော့မြို့တကြီးကျေးရွာမှာကျေးရွာမှာအရင်ရှိခဲ့တဲ့လူတွေကရောဘယ်ရောက်သွားကြပြီလဲ
အမြတ်ပြီတော့ဟိုဘက်ကိုရောက်သွားပြီဒါနဲ့ကျွန်တော်ဟိုအနည်းစုကတော့ဒီဘက်မှာပြည်သူလူနေနေတယ်ကျွန်တော်ကမြို့ပေါ်လာပြီးတော့စီမီးတွေအိမ်မှာနေတယ
်ဟုတ်ကဲ့အခုအစိုးရရဲ့အစီအစဉ်ရဆိုတော့ဒီလူတွေကိုအရင်ဆုံးယာယီစခန်းတစ်ခုမှာထားမယ်ပြီးတော့မှသူတို့ဒီပြောင်းရွှေ့မဲ့ကြေးရွာတွေကိုပြန်တည်ဆောက်ပေးမယ်လို့ပြောပါတယ်ဒီအစီအစဉ်ပေါ်မှာကုလထုံးဘယ်လိုမြင်ပါလဲ
ကျွန်တော်ကတော့အစိုးရပြောတာမယုံဘူးဘာလို့လဲဆိုတော့ကျွန်တော်မြို့သူကြီးရောမှာမိမရှိရသေးတဲ့နဲ့မိမလိုရသေးတဲ့နဲ့အိမ်နေရာတော့ရှိခဲ့တယ်အဲ့ဘောဆူရကအဒီပြက်တယ်သူတို့ကတပြက်အိမ်ဆုပ်ပေးမယ်ဆိုပြီးပြောတယ်နောက်တပြက်ကဆုပ်ပေးဖို့နေနေတာတာဒီမှာဆုပ်ပြီးတာရှိနေတဲ့အိမ်တွေကိုတော့သူတို့ပြက်နေတာပဲဆိုတော့ကျွန်တော်ဘယ်လိုလုပ်ယူနိုင်မလဲ
ဟုတ်ကဲ့ကိုလာထွန်းကလက်တလုံးမှာဟိုဘက်စခန်းကိုလည်းမရောက်ဘူးလက်တလုံးမောင်းတော့ဒေသထဲမှာပဲရှိနေရဆိုတော့ဘယ်လိုမျိုးဒုက္ခသည်နေနေလည်းရှိနေရလားဘယ်လိုမျိုးသူတို့အစိုးရစီစဉ်ပုံမှာဘယ်လိုအကျုံးဝင်မလဲကိုလာထွန်းတို့မိသားစုကြတော့
အခုအစရကဘူးကြတော့ဟိုဘက်ကိုရောက်သွားတဲ့လူတွေကိုပြန်ကော်ဖို့ပဲလုပ်နေတယ်။ဒီမှာလည်းတွဲမတော်ပဲနဲ့တောင်းနေရှိတဲ့လူတွေဒီအတိုင်းနေနေရတာရှိတယ်။အဲ့ဒါကိုအစရကပထမဆုံးနည်းနည်းဒီလူတွေကိုတခုခုစီစဉ်တိတ်တိတ်နဲ့အဲ့လိုလုပ်ပေးမှဟိုဘက်ရောက်သွားတဲ့လူတွေကလည်းယုံကြည်မယ်။အခုကသူတို့ကစကားပြောတယ်ဘာတခုမှမလုပ်ဘူး။ဟိုယာယီတေးတွေပဲစောင့်နေတယ်။အဲ့ဒီယာယီတေးတွေဆိုတာလည်းကျွန်တော်တို့ဟိုစစ်တွေမှာအဲငါနေနေကတော့ဒီအတိုင်းနေခဲ့ကျွန်တော်ကမြင်နေရတယ်ဆိုတော့အခုဒီယာယီဆိုပြီးတော့ပြောရတဲ့တွေလည်းကျွန်တော်တို့ဒီတတဲ့တော့တော်လည်းပြနေတယ
်ဟုတ်ကဲ့ပါခင်ဗျကုလာထွန်းကျေးဇူးပါကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ်နောက်တူကတော့ကုတူပလောင်ဒုက္ခသက်စကားပါလေကိုမောင်လီလိုင်းပေါ်ရောက်နေပါပြီကြားပါလားခင်ဗျ
ဟုတ်ကဲ့ပါအားကြပါ
ဟုတ်ကဲ့အစိုးရကကုဒေါက်တာဝင်းမြတ်ကြီးတို့ပြောတဲ့အထက်မှာဒီပြန်လာဖို့အစီအစဉ်တွေအတွက်လုပ်ကြတဲ့အထက်မှာသူတို့ကစီးရင်ပြန်မပို့ဘူးလို့သိရတယ်ကိုမောင်မောင်တို့ကပြန်ဖို့အတွက်စီစဉ်မရှိလို့လားစီးရင်ပို့ထားလားမပို့ထားဘူးလား
အော်ကျွန်တော်အဲ့လိုသူတို့ကောင်တွေပုံစံအတိုင်းသူတို့ကောင်မယ်ဆိုလို့ကျွန်တော် 12 hours အစီအစဉ်ကလောလောဆယ်မရှိပါဘူးခင်ဗျာ
ဘာဖြစ်လို့လဲခင်ဗျာ
ဘာကြောင့်လဲဆိုတော့သူတို့ကပြောတာအတိုင်းအဲ့ဒီအခုသူတို့ပြောတာအတိုင်းတော့မယ်ဆိုလို့ကျွန်တော်ကဒုက္ခစီစကဲမှာပဲနေရမယ်လေသူတို့လာပါကသူတို့ဒုက္ခဆက်ကဲသူတို့သောက်တာရှိတယ်အဲ့ဒီဒုက္ခဆက်ကဲမှာကျွန်တော်မနေချင်ဘူ
းအဲ့တော့ဟိုမှာကုတုပလောင်ဒုက္ခဆက်ကဲမှာကောနေရထိုင်ရတော့အဆင်မပြေဘူးလားအဆင်ပြေလ
ားအတန်တလုံးလုံးဆက်ကခုဖြေပါတယ်ဒါပေမဲ့အခုကျွန်တော်တောင်းဆိုချင်တဲ့သဘောအတော့ဒုက္ခဆင်းရအလုံးအခုတောင်းဆိုချင်တဲ့သဘောအတော့ကျွန်တော်ရိုင်းညနာမင်းနဲ့နိုင်ငံသားကွာရဘေဝပေးရမှာနေမနိုင်မှာကျွန်တော်ကိုလစမကငင်းချရတဲ့ကိုကျွန်တော်နာတို့ပါရမယ်နေမတော့မှာအခုနေမတော်မှာကျွန်တော်တို့မိမိနေရာမှာနေတိုင်ကွမ်းဥစ္စာပစ္စည်းပိုင်ဆိုင်ကအကုန်လုံးကျွန်တော်တို့ကိုပြရမယ
်ဟုတ်ကဲ့ ကိုလကိုမောင်မောင်ကအရင်ကတော့ဘာနိုင်ငံသားမှဘလို့အဆင့်မျိုးနဲ့နေထိုင်နေရလဲခင်ဗျာ
ဟုတ်ပါပြီကျမနိုင်ငံသားပါကျွန်တော်နိုင်ငံသားဆိုတော့ကျွန်တော်အပေါ်အပကနိုင်ငံသားခရယာသားရတယ်ကျွန်တော်လောလောဆယ်နိုင်ငံသားပြည်ပြသားပါသူတို့နိုင်ငံသားကိုသူတို့ထိန်းတိုက်ပြီးတော့အဲစိတ်ကြတာပ
ါဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်နောက်တူဖိတ်ခေါ်ချင်ပါလေကိုမျိုးတန်ကိုမျိုးတန်ကတော့ဘာလူကာလီဒုက္ခတက်စကားပါကိုမျိုးတန်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားရပါတယ်ခင်ဗျာ
ကိုမျိုးတန်ကြီးခုနကအစိုးရကလုပ်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ကိုမျိုးတန်တို့ရဲ့သဘောထားစင်းပို့ပြီးပြီလားဘယ်လိုရှိပါလဲ
အဲ့တော့ကိုတရုတ်နိုင်ငံကြမှာဒီဒုက္ခသည်တွေကိုပို့ဖို့အကျင့်ကိုအဘောတော်ရဲဆိုတော့ဟုတ်ကျွန်တော်မှလည်းပြင်ရမယ်ကျွန်တော်ကိုတာနေကိုကိုပြင်ဖို့ဆင်သင့်ပါမယ်ဒါပေမဲ့ဒီဘက်ကနေပို့မယ်ဟိုဘက်မှာလက်ကမဲ့ကိုရရေးစကမနေနေရမယ်ဆိုတော့ဘလောက်ချချင်နေရမယ်ဆိုတာလည်းတိတိကျကျမသိမသိပါဘူးတို့တလနလနေရမယ်ဆိုရင်လည်းဒီရရေးစကမလိုပဲပြင်လင်တိုင်လန်သားမှမဟုတ်ဘူးလို့ဒီမှာကောင်ချမလည်းမချပါဘူးတို့ကပြောင်းလို့ဘတော်မှရအောင်ချပါဘူးအဲ့ဒီမှာဒီလူတော့အမေရိကန်ကျောပြဖို့လိုတယ်အမေရိကန်ကျောဆိုရင်ဟိုအေးရရေးစကမကတဘူလို့ဒီလိုလေးကိုအချက်ကလို့ခွင့်ရတဲ့စားပြီးတော့တခြားတင်းတာလို့မျိုးစုဒီလိုတင်းတူနိုင်ငံသားခွင့်ရတဲ့ပေးရမယ်ဆိုတော့အဲ့လိုမျိုးဟိုအမေရိကန်ကျတော့ပြဖို့လိုတယ
်ဟုတ်ကဲ့ကွန်ပျူတာကအရှင်ကဗမာပြည်ထဲမှာဘယ်နေရာမှာနေပြတာလဲအဲ့မောင်တော့ဘက်မှာ
အမောင်တော့မောင်တော့နေတော့မှာမောင်တော့တိုင်ဝမ်ကျောင်းမှာနေခဲ့တာပါခင်ဗျာ
ဟုတ်ကဲ့အဲ့တော့ထပ်ပြေးသွားပါထပ်ပြေးသွားရဲဆိုတော့အခုပြန်လာဖို့အတွက်ကအစိုးရဘက်ကလုပ်နေတဲ့စီစဉ်အပေါ်မှာတော့ဘယ်လိုမှစဉ်းစားချက်မရှိဘူးလား
အစရဒီအတိုင်းအခုလုံနေတဲ့အစရနဲ့ဆိုရင်တော့ကျွန်တော်ပြင်ဖို့အမပြင်ပါဘူးကျွန်တော်ပြင်ပါဘူးသူတို့ဒီမှာအမေရိကန်ချားတော့ဒီလိုတော့ဘဝလုံးကျွန်တော်ပြောတချာအမေရိကန်ချားတော့ပြေဖို့လိုတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကွန်ပျူတာကျေးဇူးပါပဲခင်ဗျာကျွန်တော်နောက်ထပ်ဆွေးနွေးလို့ရဆိုတော့နာမည်ပြဖို့ထားတယ်တော်ရှိတူရှိပါလေသူကတော့မောင်တော်မျိုးနေရပါလေအဒူရာဇက်ကြားပါလားခင်ဗျာဟယ်လိုကိုဒူရာဆက်ကြားပါလားကိုဒူရာဆက်ကြားပါလားဟယ်လိုအဲကျွန်တော်သူဖုန်းခေါ်လို့မရဘူးဆိုတော့ကျွန်တော်ပြန်ပြီးတော့ကိုဒူရာဆက်ကြားပါလားဒူရာဆက်ကြားအဲကျွန်တော်အဲ့ဆိုကိုစီသူကိုကျွန်တော်မေးချင်ပါတယ်ခင်ဗျခုနဒီဒုက္ခတွေဒီဘက်ကတယောက်ပြောသွားတဲ့အထဲမှာထားလိုက်တဲ့မှာကိုလာထုံးပြောသွားတဲ့ဟာတခုရှိပါတယ်သူကရှိပြီးသားဒုက္ခတွေတွေရှိတယ်အဲရှိပြီးသားဒုက္ခတွေတွေအတွက်ကိုနေရာပြန်ချထားဖို့ရှိပြီးသားဆိုဗမာပြည်ထဲမှာရှောင်ပြင်းနေတဲ့လူတွေပေါ့နေရာပြန်လည်ချထားဖို့အတွက်ပို့ပြီးတော့ရေးကြည့်ပါလို့ပြောပါတယ်ကိုစီသူအဲ့အခြေအနေနဲ့ပတ်သက်လို့ဘယ်လောက်များသိပါလဲခင်ဗျဟယ်လိုကိုစီသူ
ကြောက်ကြားပါတယ်ဟိုခင်တာမင်းသားအရှိ
ဟုတ်ကဲ့ဟယ်လိုဟုတ်ကဲ့ကြားတယ်ကိုစီသူပြောပါဦ
းခင်တာမင်းသားအရှိလို့ကဒါစစ်တွေကဒုက္ခတွေစခန်းနေပဲလေအဲ့ဒီမှာ2012ခုနှစ်ကလေးကအဲဒုက္ခသည်စခန်းကြီးဟိုဖွင့်ထားပြီးတော့အမှရောက်တယ်ရောက်တော့လူတို့ကတော့မွတ်စလင်တွေရှိတယ်နောက်ရခိုင်တွေရှိတာပေါ့ရခိုင်တိုင်းသားတွေရှိတယ်ဒါပေမဲ့ရခိုင်တိုင်းသားတွေကအနည်းစုပါတော်တော်ကိုနည်းပါတယ်နည်းပြီးတော့အခုဆိုရင်လည်းအကုန်လုံးဒီပါလောက်တော့နေရက်တွေပြန်ညပြီလေအဲ့တော့ဒါပေမဲ့နောက်ဆုံးအခုစီးရင်စရာအရာဆိုရင်မွတ်စလင်တွေကစပိန်ကျော်လောက်ကအဲ့ဒီမှာဒီနေ့ချိန်ကြီးဟိုဗါလဲအခြေကျုပ်တို့တော့ပြောလို့ရပါတယ်အဲ့ဒီမှာပြိမိနေတာပေါ့နော်ပြိမိနေတဲ့ခါကျတော့ဒါကြီးကိုတွေ့ထားတဲ့ခါကျတော့အဒီစခန်းဆိုတဲ့ဟာကြီးကိုမယုံကြည်ဘူးဖြစ်နေတာပေါ့ဒါလည်းတော်တော်လေးတော့သဘာဝကျပါတယ်အဲ့ဒီမှာတော့လက်တွေ့အဲ့တိုင်းဖြစ်ခဲ့တာဟုတ်အဲ့တော့ဒီဘက်မှာရေကဲမောင်တော်ဘက်မှာဖြစ်တဲ့ကိစ္စမှာကျတော့ပြန်ပြီးတော့လက်ခံနေစီမှာအဲ့လိုမျိုးမဟုတ်ပါဘူးစခန်းကြီးထဲမှာလည်းယာယီပါယာယီပါဆိုတာလည်းဘယ်တော့ကြာမယ်မကြာဘူးပါညာဒါတွေကတော့အမတ်ခံပြည့်ရှိတော့အောင်သူတို့ကမပြနိုင်ဘူးဆိုရင်တော့ကျွန်တော်ထင်တယ်ဒါကပြန်လက်ခံရေးကိစ္စတွေပြန်ဝင်လာဖို့ကိစ္စတွေမှာအဲ့ကဲရရှိနေဦးမယ်လို့ထင်ပါတ
ယ်အဲ့တော့ရှိပြီးသားဗမာပြည်ထဲမှာရှိပြီးသားဒုက္ခတွေတွေထွက်ပြေးနေရကြတဲ့မွတ်စလင်တွေကြတော့နေရာမချထားပေးသေးဘူးလားအဲ့တော့အစီအစဉ်ဘာမှမရှိသေးဘူးလားခင်ဗျဟ
ုတ်တယ်အဲ့ဒီအတွက်ဒီလည်းမရှိသေးဘူးအခုလောလောဆယ်ကအစိုးရဘက်ကပြောတဲ့စီမှာကျွန်တော်တို့ဟိုရှင်းရှင်းလင်းလင်းမသိရသေးတာတွေရှိတယ်အဲ့တော့တို့ငကိုတော့ဘာပြောလဲဆိုတော့ဟုတ်တယ်တဲ့ဒီဟိုပြန်လာတဲ့လူတွေကိုတို့ယူရမှာနေရာချထားပေးမယ်ဒါပေမဲ့ငကိုယူရပုံစံအတိုင်းမဟုတ်ငကိုမြင်နေရမဟုတ်ဘူးဒါကတော့ဟိုလက်ခံလို့ရပါတယ်ဘာဖြစ်လို့ဆိုတော့လကူယူရီကကျွန်တော်တို့ရောက်ဘူးလေအရင်ရှုပ်ထွေးပြီးတော့မှဟိုသွားလာခဲ့အကုန်လုံးသိစီရတဲ့နေထိုင်ပြီးအဲ့ဒါတွေကိုစမိတိကြပြန်လဲနေရာချထားပေးမယ်ဆိုတဲ့ဟာတော့လက်ခံလို့ရပါလေ
ဟုတ်ကဲ့
ကျွန်တော်ခုကတော့အဲ့ဒီသဘောမျိုးမဟုတ်ဘူးအစ်စ်နေရာချထားပေးမယ်ဆိုတဲ့သဘောမျိုးတွေတွေ့ရတော့ဟိုနည်းနည်းတော့ခက်တာပေါ့နော်အဲ့ဒီသဘောမျိုးပါ
ဟုတ်ကဲ့ကျွန်တော်တော်ရရှင်တူပြန်ပြီးတော့ခေါ်ချင်ပါလေအဒူရာဆက်တို့တော်တော်လေးဆွေးနွေးလို့ရပါပြီကြားပါလားခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဒီလူတွေကြတော့အစိုးရကမပြတ်တော့ဘူးခင်ဗျာအစိုးရက
Lame Lurego, Turoga, and Bizeka payment, and Bizela Nanganta Pimazura. A good Mondo, my Leshi, Muslim de Godoma, Nanganta Bioma Peke, Dirogo, I and Nanganta blew up my Eridure Yunjima, but Dima Pay, Nanganta Pira Roma, Tayo, Nanganta show in tennis a local on the Gamina. Below Yunjiale, Mondo, you might see the Muslim de Godoma, Guti, Dina and the Queen of Payment, and Bizeka Tobira, Guti Mopira Rura, Nyashi, and Nanganta Shota Rura, Nyashi, the Mondoma.
Okay, come here. To research you, I don't know. Sony, eh, Upe Dango, Major Maragna, Upe da, a goo, Pipia di, Doka, the Piancoya, Nia Chatai, Lonia, Chimabe, the Chainava, General Jacai, Doka, the no, a tiny Diana, Doka, the Domia Shiva, Diluina, but the Lugo, Barina, some of Biniwale, and Avani Baga.
General, you can't buy in Doka, there is a lot of Yayi Archimbono, the Pribica Tema. ပါဝင်တော်လူမိအောင်ဒီမှာမနေနိုင်လို့အဲ့လိုမျိုးဟိုယာယီဒုက္ခတဲ့စကားမျိုးဖွင့်ထားတာကြားလာရှိပါတယ်ဒါမဲ့အခုတော့အကုန်လုံးသူတို့ပိတ်ပိတ်ပိတ်ပင်ကုန်ပါပြီကျွန်တော်တို့ရခိုင်တိုင်းသားတွေအနေနဲ့ကတော့ကိုပတ်ဝန်းကျင်မှာကြော်ဝင်ပြီးတော့အဲ့လိုအလုပ်လုပ်နိုင်တဲ့အခြေအနေရှိတဲ့အတွက်နဲ့ဒီဘောမှာတိတ်ပြီးတော့ဒီစကားမျိုးပေါ်မှာတိတ်ပြီးတော့အားမကိုးပါဘူး ကျွန်တော်တို့ကခုရှင်းနေတာကတော့ဒီမွတ်စလင်ဒုက္ခတဲ့စကားမျိုးပေါ့နော်အထက်ကလူကြီးတွေလာပြောပါတယ်ဒီစကားမျိုးပိတ်ပိတ်မဲ့ဆိုတော့သူတို့ဘက်ကလက်ခံတာမသိရပါဘူးသူတို့ကငကိုနေရာကိုတောင်းတယ်နောက်တချို့ကလည်းသူတို့ဒုက္ခတဲ့စကားမှာကပအဖွဲ့အစည်းတွေကကူညီရအကူညီတွေကိုအဲ့ဒါမက်မော်ရယ်အဲ့ဒီအခြေအနေအရရကြောင့်သူတို့ကခုချိန်ထိဒုက္ခတဲ့စကားမှာနေရတာပဲဖြစ်ပါတယ်အစိုးရကတော့ဒီဒုက္ခ
ဟုတ်ကဲ့ပါခင်ဗျာဥပိ္ပတန်ကျေးဇူးပါခင်ဗျာပအဝင်ဆွေးနွေးပြီးတဲ့ဥပိ္ပတန်ဥစည်သူအောင်မြေကုလာထွန်ကျွန်내ဒီတော့ရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲရီလိုက်စီစဉ်ကျွန်တော်ချိန်ဆက်တော်လို့အခုကျွန်တော်ကပြပါခင်ဗျာ
Hello to go yanai ne tu ko tan nyong season tin sat da dai le line shune khan go cha kha ya ba shin VOA ga ne khu thau lin pe kha de tanai sa a si sin go a si sin pp chin myama san naw chin nya 10 na ya ne 7 na ti line to meter 25 30 ne to ga ne pyan mi thau lin pe taw au ma ba khu ro jan shin ne de a chin twin tin a chin chok go ma tain ngi thai ga pyo pya pe ba au မြန်မာနိုင်ငံဟာအပြည့်အဝလွတ်လပ်မှုမရှိသေးတဲ့တစ်စိတ်တစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံဖြစ်ကမ္ဘာတဝန်းလွတ်လပ်မှုဆိုင်ရာ2089ခုနှစ်အစဉ်ခန်းစာမှာဖော်ပြလိုက်ပါတယ်နိုင်ငံမောက်တရားကိုးစံငါးနိုင်ငံအတွင်းပြီးခဲ့တဲ့2089ခုနှစ်ကချက်လက်တွေကိုလေ့လာခဲ့ပြီးလွတ်လပ်တဲ့အဖွဲ့အစည်း မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာခိုးလုံရတဲ့ရိုဟင်ဂျာမွတ်စလင်တွေထားနေပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအပီးသက်သဘောတူညီချက်ရရှိသွားပါပြီ။နောက်သတင်းပတ်မှာထားနေပြန်ပို့ရေးလုပ်ငန်းစဉ်တွေဆက်မှာဖြစ်ပြီးနောက်နှစ်နှစ်အတွင်းမှာလုပ်ငန်းစဉ်တွေအပီးသက်နိုင်ဖို့ရည်မှန်းထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကဒီကနေ့ကြေညာချက်ထုတ ကာအထက်လွှတ်တော်မှတ်တင်တဲ့ဆွေးနွေးမှုအတွင်းသမ္မတကချင်းရင်တည်သည့်မှတ်ချက်ပေးပြောဆိုခဲ့တဲ့ဆိုတာနဲ့ပတ်သက်ပြီးပြောကြားဆွေးကြားတဲ့လွှတ်တော်မှတ်တွင်တဲ့တခြားပုဂ္ဂိုလ်တွေအပေါ်သမ္မတဒေါ်နယ်ထရန့်ကဆက်ပြီးတော့ဆန့်ကျင်ပြောဆိုနေပါတယ်။ဒါသမီးစတုံးယောက်ကိုညစ်ပတ်နှံစုံနေတဲ့အခြေအနေမျိုးနဲ့အိမ်ထဲမှာပိတ်လောင်ထားတဲ့ဇနီးခင်ပေါ်နှစ်ဦးကိုမနေ့တ ဒီနေ့ကိုနားဆင်ကြတဲ့အပေါ်ခွင့်လွှတ်ကြဖို့ကက်သလစ်ခရစ်ယာန်သာသနာပိုင်ပို့ရဟန်းမင်းကြီးကဒီကနေ့ပန်ကြားလိုက်ပါတယ်ရှင်။ တရင်ချင်းချုပ်ကမတင်ထက်ကကြီးညာပေးခဲ့တာပါဒီညာအတွက်စီစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ဗီအိုအမေရိကန်အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်နဲ့6နာရီနေ့9နာရီကြီးလိုင်းဒိုမီတာ32ကီလိုဟတ်9သုံးသုံးသုံးကလိုင်းဒိုမီတာ40ကီလိုဟတ်ခွန်လေးရှိစေလိုင်းဒိုမီတာ40ရှိကီလိုဟတ်6တင်90လိုင်းဒိုမီတာ90ကီလိ
This program has come to you from the Voice of America, Washington.